တန်ကြရနိုင်ကြရမယ်ဒီနေ့ထောင်းတက္ကရနဲ့ထောင်းနဲ့ကိုကိုနဲ့မေလ17ရက်နေ့ဇန်နင်းလာနေ့အချိန်အခါမှာအမေရိကနိုင်ငံရဲ့ရေရောက်ပြည်နယ်ဒီရောက်မြို့ဟိုတင်းနေတော့ခင်မင်းမင်းတို့မိသားစုနေထိုင်ရရင်ပြဟန်လိုက်ကျင်းပပြုလုပ်အပ်တဲ့ဒုတိယကြိမ်မြောက်မကောဝိသဒနာအလုပ်ပေးတရားစခန်းပွဲမှာပဋိစ္စသမုပ္ပါဒ်တရားတော်များဆက်လက်ပြီးတော့ကျေးဇူးပြုပြီးမှာဖြစ်ပါတယ်ပဋိစ္စသမုပ္ပါဒ်တရားတော်များမဟောကြကြမီမလာကြကြမီမှာတရားပိုင်ရှင်ဖြစ်တော်မူသောမြတ်စွာဘုရားသခင်ကရုဏာကြီးအားနမောတတ္တ၃ချင်ရုပ်ဆောင်ရုပ်ပူဇော်ကြောကြပါကုန်သို့နမောတတ္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တကဲပရိသသမုပ္ပါဒ်စပိုင်းနဲ့လေ့လာကြည့်ကြရအောင်ပရိသသမုပ္ပါဒ်စပိုင်းကိုလေ့လာကြည့်ရမယ်ဆိုရင်အဝိဇ္ဇာသင်္ခါရဒီဥတော်ကြောင့်တရားကြောင့်ခန္ဓာ၅ပါးဖြစ်တယ်အဲ့ဒီခန္ဓာ၅ပါးမှာတဏှာဥပါဒကံဆိုတဲ့ကြောင့်တရားတွေထပ်ပြီးတော့ဖြစ်ရင်အနာဂတ်မှာဇာတိသရမရဏဖြစ်မယ်အဲ့ဒီဖြစ်တဲ့အချက်မှာအဝိဇ္ဇာသင်္ခါရဆိုတဲ့တရားကဘယ်တော့မှဖြစ်ခဲ့တာလဲအတိတ်တုန်းကဖြစ်ခဲ့တာအကြောင်းတရားလားအကျိုးတရားလားအကြောင်းတရားအတိတ်တုန်းကဖြစ်ခဲ့တဲ့အကြောင်းတရားအတိတ်အကြောင်းဘယ်နှပါးလဲမေးရင်နှစ်ပါးအဝိဇ္ဇာသင်္ခါရဆိုတဲ့အတိတ်တုန်းကအကြောင်းတရားနှစ်ပါးရှိခဲ့တယ်အတိတ်တုန်းကဖြစ်ခဲ့တာကတော့အများကြီးပေါ့လေဒါပေမဲ့လို့အကြောင်းရင်းတရားဖြစ်နေတရားခံရှားလို့ရတာကတော့ဒီနှစ်ပါးပဲသရဏဘကထင်ရှားတာပေါ့နော်ကျန်တဲ့မထင်ရှားတဲ့တရားတွေလည်းရှိပါတယ်သူတို့ကထင်ရှားလို့သူတို့ကိုသိကြဖို့ပြထားတာပါဒီတော့ဝိညာဉ်သင်္ခါရဆိုတဲ့တရားဟာအတိတ်တုန်းကရှိခဲ့မှုလေအဝိဇ္ဇာကမှသဘောရှိတယ်မသိတာဘာကောမသိတာလဲမင်းရင်သစ္စာကမသိတာသစ္စာကဘယ်နှပါးရှိတယ်လဲ၄ပါးရှိတယ်ဘာသစ္စာတွေလဲဒုက္ခသစ္စာ၊သမုဒယသစ္စာ၊ဣဒ္ဓရသစ္စာ၊မဂ္ဂသစ္စာသစ္စာ၄ပါး။အဲဒီသစ္စာ၄ပါးထဲမှာအဓိကဘာသစ္စာကိုမသိတာလဲ။ဒုက္ခသစ္စာကိုမသိတာ။ဒုက္ခသစ္စာဆိုတာဘာလဲလို့မေးရင်ခန္ဓာ၅ပါး။ဘာလဲ။ခန္ဓာ၅ပါးကိုချိန်ချောင်းလိုက်တော့ယုံတရားနဲ့နတ်တရား။ခန္ဓာ၅ပါးယုံနာတရား။အဲဒီခန္ဓာ၅ပါးယုံနာတရားတွေဖြစ်ပြီးပြတတ်လို့ဘာသစ္စာလဲ။ဒုက္ခသစ္စာတရား။အဲ့ဒါခန္ဓာ၅ပါးမသိတာအဝိဇ္ဇာ။ယောနတရားမသိတာအဝိဇ္ဇာ။ခြေသဘောပြသဘောမသိတာလည်းအဝိဇ္ဇာ။ဒုက္ခသစ္စာမသိတာလည်းအဝိဇ္ဇာ။အဲ့ဒါမိမိတို့ရဲ့သတ္တမှာတကယ်ရှိတဲ့အမှန်တရားကခန္ဓာ၅ပါး။ခန္ဓာ၅ပါးကအမှန်တရား။ပောကသတ္တဝါ၅သတ္တဝါယောက်ျားမိန်းမဆိုတာကမမှန်တရား။အမှန်တရားနဲ့မမှန်တရားနှစ်မျိုးရှိတယ်။ခန္ဓာ၅ပါးကပါတယ်ပုဂ္ဂိုလ်သတ္တဝါဆိုတာကမမှန်တရားအခုငငယ်ကလေးကသိလာတာမမှန်တရားကိုသိနေတာလားအမှန်တရားသိနေတာလားမမှန်တရားကိုသိနေတာဒါကလူဒါကနဒါကယောက်ျားဒါကမိမဒါကဒုပေါင်းကရှင်လက်ဒီလိုသိနေတော့အမှန်သိနေတာလားမမှန်တာသိနေတာလားမမှန်တာသိနေတယ်မမှန်တာသိနေတဲ့အတိအမျိုးလို့ရတာမှာအယူဆွဲနေတယ်ငင်ကလေးကပါလာတာအကျဉ်းဖြစ်နေတာအခုကြမှာအမှန်တရားကိုသိအောင်ကြိုးစားပါတော့မယ်ဆိုတော့အမှန်တရားကိုလွယ်လွယ်နဲ့သိခွင့်ရရလားအမှန်တရားကိုမသိခြင်းသည်ဘယ်လိုကဖုံးကွယ်ထားလို့လဲအဝိဇ္ဇာဖုံးကွယ်ထားလို့အဝိဇ္ဇာဖုံးကွယ်မှုကြောင့်အမှန်တရားကိုသိခွင့်မရဘူးအမှန်တရားသိခွင့်မရတော့မှန်တရားကိုမသိတဲ့သဘောမျိုးနဲ့သစ္စာမသိတဲ့သဘောမျိုးနဲ့ကံဒီမလို့ခုလားလို့လားအရိကံကိုဘယ်လိုကောင်းမလဲသင်္ခါရကံကပါလဲသင်္ခါရနော်အမှန်တရားမသိတာကအဝိဇ္ဇာမသိမှုနဲ့ပြုလုပ်တဲ့ကံကသင်္ခါရတရားသိပြီပြုတာလားမသိပဲပြုတာလား မတိပဲနဲ့ပြုတာနော်မတိပဲနဲ့ပြုတာအဲဒီလိုမတိပဲနဲ့ပြုတဲ့အခါကျတော့လက်မနဲ့ပတ်ပါယခုပစ္စုပန်ဘဝမှာခန္ဓာတွေလာပြီးတော့မရဘူးလားခန္ဓာဘယ်နှပါလဲဘယ်သူတွေပါလဲဝိညာဏယုတ်သဠာယရဏသတ္တဝေရဏတရား၅ပါးနော်အဲ့ဒီတရား၅ပါးကဘယ်ချိန်မှာဖြစ်တယ်လဲမေးရင်ဟောပရမသောသဖြစ်တာကတော့ပရိသန်နေတဲ့အချိန်မှာသဖြစ်တာပေါ့လေနော်နောက်ပိုင်းဖြစ်တာကြတော့အာယုဒ္ဝါရတိုက်တဲ့အချိန်မှာဖြစ်တယ်ဘယ်ချိန်မှာဖြစ်တော့အာယုဒ္ဝါရတိုက်တဲ့အချိန်မှာဖြစ်တယ်အာယုဆိုတာကအစင်အတန်အနတ်အယတာတွေ့ရစီရကြံလေးစီရဒွါရဆိုတာကမျက်စိအကြည့်နားကြည့်နှာခေါင်းကြည့်လျှာကြည့်ကိုယ်ကြည့်စိတ်မျက်စိကြည့်နဲ့စိတ်နဲ့တိုက်တော့ဗာစိတ်ပေါ်တော့အဲမျက်စိကလေးပေါ်တယ်မျက်စိဘယ်ချိန်မှပေါ်လဲမေးရင်မျက်စိကြည့်နဲ့စိတ်နဲ့တိုက်တဲ့အချိန်မှပေါ်တာမျက်စိကြည့်နဲ့စိတ်နဲ့တိုက်တဲ့ဆိုတာပြောတာတော့ကြည့်လိုက်တာပြောတာဘာလို့လဲကြလဲကြည့်လိုက်တော့မမြင်ဘူးလားမြင်လားကြည့်လိုက်တော့မြင်တယ်မြင်တာကဘလို့ကမြင်တော့မျက်စိကမြင်တာငါမြင်တာလားမြင်စိတ်ကမြင်တာလားဟောသောတ္တဝါမပါဘူးနော်ကမျက်စိကနေအစင်းကိုကြည့်လိုက်တယ်မြင်စိတ်ကလေးပေါ်ပါတယ်အဲ့ဒီမြင်စိတ်ကလေးကဘာကိုမြင်တော့အစင်းကိုမြင်တယ်ဘာကိုမြင်လဲပုဂ္ဂိုလ်တွေမြင်တာလားတ္တဝါတွေမြင်တာလားအစင်းကိုမြင်တာလားဒါတော့မြင်တာကမြင်စိတ်နော်ဘလူကမြင်လဲအစင်းကိုမြင်တယ်ဘလူကမြင်လဲမြင်စိတ်ကမြင်တယ်ကြံပြောမျက်စိချင်းနဲ့ဆင်းနဲ့တိုက်တော့ဗာစိတ်ပေါ်မျက်စိပေါ်တယ်အဲ့ဒီမျက်စိဗမာပေါ်လေမျက်စိချင်းမှာမှီးပေါ်တယ်ဗမာမီပေါ်လေမျက်စိဗမာမီပြတ်တော့မျက်စိချင်းမှာပဲမီပြတ်တယ်နော်မျက်စိကလေးဒီဖြစ်လဲဖြစ်တတ်တယ်ပြက်လဲပြက်တတ်တယ်ဖြစ်တော့ကဗမာမီဖြစ်တော့မျက်စိရဲ့ချင်းပြတ်တော့လည်းဗမာမီပြတ်တော့မျက်စိချင်းမှာပဲမီပြီးတော့ပြက်တာပါပဲတဲ့ဟာလားအဲ့ဒီမျက်စိကြည်ဓာတ်မှာမှီပြီးတော့ဖြစ်တယ်ပြက်တယ်ဖြစ်တယ်ပြက်တယ်မျက်စိကလေးအဲ့ဒီမျက်စိကလေးကဘာကိုမြင်တယ်မေးတော့အစင်းကိုမြင်တယ်အစင်းကိုမြင်တယ်အဲ့ဒီမျက်စိကြည်ဓာတ်ရဲ့အစင်းရဲ့မြင်စိတ်ရဲ့သုံးပါးပေါင်းတာကိုဖတ်တာလို့ခေါ်တယ်မျက်စိကြည်ဓာတ်ရဲ့မြင်စိတ်အစင်းရဲ့မြင်စိတ်ရဲ့သုံးပါးပေါင်းတာကိုဘယ်လိုခေါ်တော့ဖတ်တာလို့ခေါ်တယ်ဖတ်တာကြောင့်ဘယ်လိုဖြစ်တော့ဝရဏဖြစ်တယ်ဖသကြောင့်ဝရဏဖြစ်တယ်ဒါကြောင့်ဖသပစ္စယဝရဏလို့ပြောထားတာပေါ့နော်အဲဒီတော့ဒီနေရာမှာခွန်ကြီးတို့ခုနပြောမိသားတွေကတော့သိပြီးသားတွေပဲအခုအသိကလေးပြောလိုက်တော့မယ်ဟုတ်လားအဲဒီကမျက်စိကြည်တဲ့နဲ့အစင်းနဲ့မြင်စိမ့်နဲ့သုံးပါးပေါင်းတာကိုဖသလို့ခေါ်တယ်ဒါကြောင့်ဖသဆိုတဲ့တရားဟာတိကျတော့တိကျပဲဒါပေမဲ့တဘာနဲ့တိကျဖြစ်တာတော့မဟုတ်ဘူးဘလုံးနဲ့တွဲဖြစ်တယ်လဲမေးရင်မျက်စိအမြင်စိမ့်နဲ့တွဲပြီးတော့ဖြစ်တယ်ဘလုံးနဲ့တွဲဖြစ်တော့မြင်စိမ့်နဲ့တွဲဖြစ်တယ်သူရဲ့သဘောလေးကမျက်စိကြီးရဲ့အစင်းရဲ့မြင်စိမ့်ရဲ့သုံးပါးကိုသူကပေါင်းဆောင်ပေးတာပေါ့နော်သုံးပါးကိုဆက်တွဲပေးတာ connection သဘောမျိုးလေးပေါ့အဲဒီတော့မျက်စိကြီးတဲ့ရဲ့မြင်စိမ့်ရဲ့မျက်စိကြီးတဲ့ရဲ့အစင်းရဲ့အဲ့ဒီနှစ်ခုဆက်သွယ်လိုက်တယ်အဲ့ဒီနှစ်ခုဆက်သွယ်လိုက်တာနဲ့ဒီပိုင်းနဲ့ဟောမျက်စိကလေးမပေါ်ဘူးလားပေါ်သွားလားဘယ်ချိန်မှပေါ်လဲမျက်စိကြီးနဲ့အစင်းနဲ့တိုက်တဲ့အချိန်မှပေါ်တာဟုတ်ရလားအမျက်စိကြီးနဲ့အစင်းကအခုတိုက်တယ်ပြီးတော့မှမြင်စိတ်ပေါ်တယ်ဒီလိုရှိရလားဒီလိုမဟုတ်ဘူးနော်မျက်စိကြီးနဲ့အစင်းနဲ့တိုက်နေရင်တိုက်ချင်းဗာစိတ်ပေါ်တော့မြင်စိတ်ပေါ်တယ်မျက်စိကြီးရဲ့အစင်းရဲ့တိုက်တော့မြင်စိတ်ပေါ်တယ်မျက်စိကြည့်ဖြစ်တဲ့အချိန်ရဲ့အသိဖြစ်တဲ့အချိန်ရဲ့မြင်စိဖြစ်တဲ့အချိန်ရဲ့အဲ့ဒီအချိန်သုံးမျိုးကတတ္တသီလအတူတူလားတစ်ချိန်တည်းဖြစ်တာတစ်ချိန်တည်းဖြစ်တာအဲ့ဒီလိုတစ်ချိန်တည်းဖြစ်တဲ့အတွက်မျက်စိကြည့်ဆိုတဲ့ယုတ်ကလေးရဲ့အသိဆိုတဲ့ယုတ်ကလေးရဲ့မြင်စိဆိုတဲ့နံတရားလေးရဲ့အဲ့ဒီသုံးပါးရဲ့ဆက်သွယ်မှုလေးကိုဘယ်လိုနာမည်ပေးမလဲဖသလို့နာမည်ပေးအဲ့ဒီဖသသည်တဲ့နော်ဆက်တဲ့ပြတာကတော့၃မျိုးဖြစ်တာကဘလူးနဲ့တွဲဖြစ်တော့မြင်စိမ့်နဲ့တွဲဖြစ်တယ်ဘလူးနဲ့တွဲဖြစ်ပါလေဒါကြောင့်မလို့သူကမြင်စိမ့်ဖတ်တာလို့ဒီလိုခေါ်တယ်နော်မြင်စိမ့်နဲ့တွဲဖြစ်လို့မြင်စိမ့်ဖတ်တာမြင်စိမ့်နဲ့တွဲဖြစ်လို့မြင်စိမ့်ဖတ်တာနောက်တစ်ခါနာကျင်ရဲ့အတန်ရဲ့တိုက်တယ်ကြားစိတ်ပေါ်တယ်နာကျင်ရဲ့အတန်နဲ့တိုက်တော့ဗာစိတ်ပေါ်ကြားစိတ်ပေါ်တယ်ကြားစိတ်ဗမာပေါ်နာကျင်မှာပေါ်နော် နာကြည်စရာဟိုးနှကောင်းပေါက်အတွင်းကအကြည်တက်ကလေးမျက်စိကြည်တက်ကမျက်လုံးအတွင်းထဲကအကြည်တက်မျက်လုံးအတွင်းထဲမှာမျက်လုံး9ထပ်ရှိတယ်မျက်လုံး9ထပ်မှာသွေးကလေးရှိတယ်အဲ့ဒီသွေးကလေးကိုမှီပြီးတော့မျက်စိကြည်တက်ရှိတယ်လို့ဒီလိုဆိုတယ်နော်နာကြည်တက်ကြတော့အဲနာခေါင်းအတွင်းထဲမှာမွေးညင်းတို့လေးတွေရှိတယ်အဲ့ဒီမွေးညင်းတို့လေးတွေမှာတဲ့မှီပြီးတော့နာကြည်တက်ကလေးဖြစ်တယ်အဲ့ဒီနာကြည်တန်းနဲ့အတန်းနဲ့သွားပြီးတော့တိုက်လိုက်တဲ့အခါကျတော့ဈာစီပေါ်တယ်။အဲ့ဒီဈာစီကဗမာမိပေါ်တော့နာကြည်မာမိပေါ်တယ်ဗမာမိပြတ်တော့နာကြည်မာမိပြတ်တယ်။အဲဈာတော့ဘလူကဈာတော့ဈာစီကဈာတာဘလူကဈာလဲပောကတ္တဝါကဈာတာလားဈာစီကဈာတာလားဘလူကိုဈာတော့အတန်းကိုဈာတယ်ဒီလိုမလားဒီတော့နာကြည်ဖြစ်တဲ့အချိန်ရဲ့အတန်းဖြစ်တဲ့အချိန်ရဲ့ဈာစီဖြစ်တဲ့အချိန်ရဲ့သတ္တသီလဒီပိုင်းနဲ့ဖြစ်တာလားဒီပိုင်းနဲ့ဖြစ်တာအဲ့ဒါကြောင့်မို့လို့နာကြည်နဲ့အတန်နဲ့ဆက်သွယ်ပြီးတယ်အဲ့ဒီအတန်နဲ့ကြားစိနဲ့ဆက်သွယ်ပြီးတယ်အဲ့ဒီလိုချင်းချင်းပြန်လဲဆက်သွယ်ပြီးတာကဖတ်တာဒီမှာလည်းဖတ်တာတလုံးရပါပြီနော်အဲ့ဒီတော့အဲ့ဒီဖတ်တာကလည်းဘာတွေကိုဆက်သွယ်ပြီးတယ်လဲနာကြည်ရဲ့အတန်ရဲ့ကြားစိရဲ့အဲ့ဒီသုံးပါးပေါင်းဆောင်ပြီးတာကဘယ်လိုရဲ့သဘောပါလိဖတ်တာရဲ့သဘောအဲ့ဒီဖန်သားကဘလို့နဲ့တွဲဖြစ်တော့ကြားစိတ်နဲ့တွဲဖြစ်တယ်။ဒါကြောင့်မလို့သူ့ကိုဘလို့တက်ခေါ်မလဲ။ကြားစိတ်ဖတ်တာဒီလိုမလား။နောက်တစ်ခါနာစိတ်ဖတ်တာနော်။နာစိတ်ဖတ်တာကလည်းကဲဘလို့တွေတွဲပြီးတော့ဖြစ်တာတော့မင်းရင်နှာခေါင်းကြီးနဲ့အနားနဲ့တိုက်တဲ့အချိန်မှာနာစိတ်ပေါ်တယ်။အဲ့ဒီနှာခေါင်းကြီးရဲ့နားရဲ့နာစိတ်ရဲ့သုံးပါးပေါင်းစပ်တာဘလို့ခေါ်မှာပါလိမ့်။ဖတ်တာဖြစ်တယ်နော်။ဒါကြောင့်မလို့အရိဖတ်တာကိုဘယ်လိုနာမည်ပေးမလဲ။နာစိတ်ဖတ်တာ။နောက်တစ်ခါဆရာကြည်တဲ့ရေ၊ဇာတာရေ၊စားစိတ်ရေ။ဆရာကြည်တဲ့နဲ့ဇာတာနဲ့တိုက်တော့ဗာစိတ်ပေါ်လေ။စားစိတ်ပေါ်လေ။ဗာစိတ်ပေါ်လေ။စားစိတ်ဗမာပေါ်၊ဇာမာပေါ်၊စားစိတ်ဗမာပြည့်၊ဇာမာပြည့်စားတယ်ဗျာ။ဇာတာသိတာကိုပြောတာနော်။ဇာတာသိတော့ဘယ်လိုကသိတော့။ဆရာစားစိတ်ကသိတာ။ဘယ်လိုကသိလဲ။စားစိတ်ကသိတာ။အဲ့ဒီရာလျာကြီးရဲ့ရတာရဲ့စားစီရဲ့သုံးပါးပေါင်းတာကိုဘယ်လိုခေါ်မလဲ။ဖတ်တာလို့ခေါ်မယ်။အဲ့ဒီဖတ်တာကိုဘယ်လိုနာမည်ပေးမလဲ။စားစီဖတ်တာ။နောက်တစ်ခါကာယကြီးနဲ့တွေ့တိဇာနဲ့တိုက်တော့ဗာစိတ်ပေါ်လေ။တွေ့တိစိတ်ပေါ်တယ်။ဗာစိတ်ပေါ်ပါလေ။ဟုတ်တယ်တွေ့တိစိတ်ပေါ်တယ်။အဲ့ဒီတွေ့တိစိတ်ဗမာမိပေါ်လေ။ကာယကြီးမာမိပေါ်တယ်။တွေ့တိစိတ်ဗမာမိပြတ်တော့ကာယအကြီးမာမိပြတ်တယ်။နော်တွေ့ထီမှန်သိတာကဘယ်လိုကသိတော့တွေ့ထီစိတ်ကသိတာဘယ်လိုကသိလဲတွေ့ထီစိတ်ကသိတာအဲ့ဒီကာယကြည်ရဲ့တွေ့ထီဇာရဲ့တွေ့ထီစိတ်ရဲ့အဲ့ဒီသုံးပါးပေါင်းတာကိုဘယ်လိုခေါ်မလဲဖတ်တာလို့ခေါ်မယ်နော်အဲ့ဒီဖတ်တာကိုဘယ်လိုနာမည်ပေးမလဲတွေ့ထီစိတ်ဖတ်တာဘာလို့လဲအဲ့ဒီလိုပဲတွေ့တော့စိတ်ထဲမှာလည်းဖတ်တာလေးမဖြစ်ဘူးလားဖြစ်တယ်သူ့ကိုဘယ်လိုနာမည်ပေးမလဲတွေ့တော့စိတ်ဖတ်တာဘယ်လိုနာမည်ပေးမလဲအလုံးပေါ်လိုက်တော့ဖတ်တာဘယ်နှမျိုးပါလိမ့်။ဒါတွေလဲမြင်စိဖတ်တာ၊ကြားစိဖတ်တာ၊နံစိဖတ်တာ၊စားစိဖတ်တာ၊ရာတွေးထိစိဖတ်တာ၊တွေးတော်စိဖတ်တာနော်။ဖတ်တာ6မျိုးရှိပါပြီ။ဟုတ်လား။အဲဒီဖတ်တာ6မျိုးတဲ့ဘယ်သူကြောင့်ဘယ်အချိန်မှဖြစ်တယ်လဲဆိုရင်တဏှာယရဏဆိုတဲ့အာယရဏ6ပါးနဲ့အပြင်ကအာယုန်နဲ့တတ်တဲ့အချိန်မှဝိညာဉ်6မျိုးပေါ်တယ်။ဒီတော့လားသာလယရဏသရကဒွါရ6မျိုးသာလယရဏသရဒွါရ6မျိုးဘလူတွေနဲ့မေးရင်မျက်စိအကြည့်နားအကြည့်နှာခေါင်းအကြည့်လျှာအကြည့်ကိုယ်အကြည့်စိတ်အဲ့ဒီ6မျိုးနဲ့ပြင်ပကအာယုံ6မျိုးနဲ့တားလိုက်တော့ဝိညာဉ်6မျိုးမပေါ်ဘူးလားပေါ်လားဝိညာဉ်6မျိုးပေါ်တယ်ဝိညာဉ်6မျိုးကဘလူတွေတော့မြင်စိတ်ကြားစိတ်နားစိတ်စားစိတ်တွေ့ထိစိတ်တွေ့တော်စိတ်အရိစိတ်တွေဖြစ်တဲ့ဖြစ်တဲ့ဖတ်တာတွေဖြစ်ပါလေ။ဒါကြောင့်ဖတ်တာကလည်းဘယ်နှမျိုးဖြစ်သွားလဲ။ဘလူတွေပါလေ။မြင်စိတ်ဖတ်တာ၊ကြားစိတ်ဖတ်တာ၊နားစိတ်ဖတ်တာ၊စားစိတ်ဖတ်တာ၊တွေ့ကြည့်စိတ်ဖတ်တာ၊တွေ့တော်စိတ်ဖတ်တာလို့ဖတ်တာ6မျိုးဖြစ်တယ်နော်။အဲ့ဒီဖတ်တာ6မျိုးဖြစ်တဲ့အခါကျတော့ဖတ်တာပြစ်စရာဝေဒနာတဲ့။ဖတ်တာကြောင့်ဘလူဖြစ်တော့ဝေဒနာဖြစ်တယ်။ဒီလိုမလား။အဲ့ဒီဖတ်တာကြောင့်ဖြစ်တဲ့ဝေဒနာကလည်းပဲဖတ်တာ6မျိုးရှိတယ်လို့သူကလည်း6မျိုးရှိရမှာပဲဘယ်လိုလဲလို့ဆိုတော့မြင်စိတ်ဖတ်တာကြောင့်ဖြစ်တဲ့ဝေဒနာ ကျင့်ကြံဉာဏ်စိတ်ဖာသာကြောင့်ဖြစ်တဲ့ဝေဒနာဈာစိတ်ဖာသာကြောင့်ဖြစ်တဲ့ဝေဒနာနာစိတ်ဖာသာကြောင့်ဖြစ်တဲ့ဝေဒနာသာစိတ်ဖာသာကြောင့်ဖြစ်တဲ့ဝေဒနာတွေးတိစိတ်ဖာသာကြောင့်ဖြစ်တဲ့ဝေဒနာတွေးတော်စိတ်ဖာသာကြောင့်ဖြစ်တဲ့ဝေဒနာဝေဒနာကလည်းဘယ်လိုမျိုးလဲပြန်ပြောပါဦးဉာဏ်စိတ်ဖာသာကြောင့်ဖြစ်တဲ့ဝေဒနာဈာစိတ်ဖာသာကြောင့်ဖြစ်တဲ့ဝေဒနာနာစိတ်ဖာသာကြောင့်ဖြစ်တဲ့ဝေဒနာသာစိတ်ဖာသာကြောင့်ဖြစ်တဲ့ဝေဒနာတွေးတိစိတ်ဖာသာကြောင့်ဖြစ်တဲ့ဝေဒနာတွေးတော်စိတ်ဖာသာကြောင့်ဖြစ်တဲ့ဝေဒနာဟောဝေဒနာလေးကလည်းဘယ်လိုမျိုးလဲ6မျိုးနော်အဲဒီမှာဖာသာကဘာသဘောရှိတယ်လဲတွေးတိပေးတတ်တယ်ပေါင်းဆောင်ပေးတတ်တယ်နော်အာယုံရဲ့ဓာရရဲ့ဝိညာဉ်ရဲ့အဲဒီတရား3မျိုးကိုတွေးတိပေးတတ်တယ်ပေါင်းဆောင်ပေးတတ်တယ်ဆက်သွယ်ပေးတတ်တယ်အဲ့ဒါဒီဖာသာအဲ့ဒါပေါင်းဆောင်ပေးလိုက်တဲ့တွေးတိပေးလိုက်တဲ့ဆက်သွယ်ပေးလိုက်တယ်ဆိုတဲ့ဖာသာရဲ့သဘာဝလေးအဲ့ဒီသဘာဝလေးကသိပြီးတော့ပြင်းပြင်းထန်ထန်ဖြစ်မယ်ဆိုရင်နော်ချင်းနေရှားရှားဖြစ်မယ်ဆိုရင်ခံစားမှုဝေဒနာလေးကလည်းထင်ရှားပါလေဖတာရဲ့သဘောကထင်ရှားရင်ဝေဒနာသဘောလည်းဘာဖြစ်မလဲထင်ရှားတာပဲဖတာရဲ့သဘောမထင်ရှားရင်ဝေဒနာသဘောကထင်ရှားပါမလားမထင်ရှားဘူးဒီလိုမှတ်နော်ကြပြန်ပြောဖတာရဲ့သဘောထင်ရှားရင်ဝေဒနာရဲ့သဘောလည်းထင်ရှားတယ်ဖတ်တာသဘောမထင်ရှားရင်ဝေဒနာသဘောလည်းမထင်ရှားဘူးเนาะထင်ရှားတယ်မထင်ရှားဘူးဆိုတာဘာပြောတာလဲလို့မေးတော့ဖတ်တာရဲ့တွေးထင်မှုသဘောမျိုးတွေပေါ့เนาะဥပမာပြောကြပါစို့ဟိုတိုက်ရိုက်တော့လည်းမတူဘူးပေါ့လေအပြင်ကလေးကိုသစ်သားလုံးအောက်ကသစ်သားလုံးလေးကိုဘောကသစ်သားလုံးလေးနဲ့ခေါက်လိုက်တဲ့အခါကျတော့ခေါက်တာလေးပြင်းထန်ရင်ဒေါင်ကလေးအတန်လေးမထွက်ဘူးလားထွက်လာလားခေါက်တာလေးမပြင်းထန်ဘူးဆိုရင်အတန်ထွက်ပါမလားချိအောင်မဲ့ချိချိလားအတန်ထွက်လားအမိတော်တမထွက်တဲ့ခေါက်တဲ့သဘောမျိုးလေးမပြင်းထန်လို့ဒီလိုမလားအဲဒီတော့ခေါက်လိုက်တဲ့ခေါက်တဲ့သဘောလေးပြင်းထန်ရင်တန်ထွက်တယ်ကောင်းတဲ့တန်လည်းဖြစ်ခြင်းဖြစ်မယ်မကောင်းတဲ့တန်လည်းဖြစ်ခြင်းဖြစ်မယ်ခေါက်တဲ့သဘောလေးမပြင်းထန်ဘူးထိအောင်မထိတယ်ဆိုရင်တန်ထွက်ပါမလားမထွက်ဘူးဟုတ်ရဲ့လားအတန်ထွက်တာတော့ထွက်ခြင်းထွက်မယ်ပေါ့လေဒါပေမဲ့အဲ့ဒီတန်မထင်ရှားဘူးကောင်းတဲ့တန်လည်းမထင်ရှားဘူးမကောင်းတဲ့တန်တို့လည်းမထင်ရှားဘူးအဲ့လိုပါပဲတဲ့ဖန်သားကြောင့်ဝေဒနာဖြစ်တယ်ဆိုတဲ့နေရာမှာဖန်သားရဲ့တွေးတိမှုကအားကောင်းရင်နော်သုဏကဖြစ်တဲ့ဝေဒနာကထင်ရှားသွားတယ်ဖန်သားရဲ့တွေးတိမှုအားမကောင်းရင်သုဏကဖြစ်တဲ့ဝေဒနာမထင်ရှားဘူးနော်ထင်ရှားတာမထင်ရှားတာဘာကွာသလဲလို့မေးတော့ထင်ရှားရင်ကောင်းရင်လည်းကောင်းတယ်မကောင်းရင်လည်းမကောင်းဘူးဒီလိုခံစားမယ်မို့လားမထင်ရှားမှုဆိုတဲ့အခါကျတော့ကောင်းတယ်လည်းမဟုတ်မကောင်းမှုလည်းမဟုတ်เนาะကောင်းမှလည်းမသိမကောင်းမှလည်းမသိတာမန်သဘောမျိုးနဲ့ပဲမခံစားဘူးလားခံစားလားခံစားတယ်အဲဒီတော့တာမန်သဘောမျိုးနဲ့ခံစားတာကဥပိ္ခဝေဒနာလို့ခေါ်တယ်တဲ့ဘာဝေဒနာပါလဲကောင်းသည်လည်းမဟုတ်မကောင်းသည်လည်းမဟုတ်တာမန်သဘောမျိုးနဲ့ခံစားတာကဘယ်လိုလဲဥပိ္ခဝေဒနာခံစားတော့ခံစားတယ်ဒါပေမဲ့ထင်ရှားရလားမထင်ရှားတဲ့ဝေဒနာအဲဒီဝေဒနာမထင်ရှားတာဘာမထင်ရှားလို့ပါလဲဖသမထင်ရှားလို့เนาะအဲ့တော့ဖသမထင်ရှားတော့ခုနတောင်းလေးနှစ်တောင်းထိုးလိုက်တဲ့ခောက်လိုက်တဲ့အခါမှာအာတိတိသာသာမဟုတ်ဘဲနဲ့ထိအောင်မထိလိုက်တဲ့သဘောလေးဖြစ်သွားတာပေါ့အဲ့ဒီလိုထိအောင်မထိလိုက်တဲ့သဘောလေးဖြစ်တော့အတန်ကလေးထွက်ရလားထွက်တော့ထွက်မယ်ဒါပေမဲ့မသိနိုင်ဘူးဟုတ်လားကောင်းတဲ့အတန်လိုလည်းမသိမကောင်းတဲ့အတန်လိုလည်းအတန်လိုလည်းမသိဘူးအဲ့ဒီသဘောပဲဖသရဲ့တွေ့တိမှုလေးအားနေလို့ရှိရင်ဒီဘက်ကဝေဒနာထင်ရှားလားမထင်ရှားတော့ဘာဝေဒနာဖြစ်တော့ဥပိ္ပခဝေဒနာနော်ဖသရဲ့တွေ့တိမှုလေးအားကောင်းရင်ဝေဒနာလေးမထင်ရှားဘူးလားထင်ရှားလားထင်ရှားတော့ကောင်းရင်လည်းကောင်းတယ်မကောင်းရင်လည်းမကောင်းဘူးဒီလိုသတ်မှတ်တယ်ကောင်းတဲ့ဝေဒနာဆိုရင်ဒုက္ခဝေဒနာမကောင်းတဲ့ဝေဒနာဆိုရင်ဒုက္ခဝေဒနာနော်ဒါကြောင့်ဖသရဲ့တွေ့တိမှုလေးအားကောင်းရင်ဒုက္ခဝေဒနာဖြစ်မယ်ဒုက္ခဝေဒနာဖြစ်မယ်ဖသရဲ့တွေ့တိမှုလေးအားမကောင်းဘူးဆိုရင်ဥပိ္ပခဝေဒနာဖြစ်မယ်။ဘာပဲဖြစ်ဖြစ်ဖတ်တာဖြစ်ရင်ဘယ်လိုဖြစ်မှာပါလဲ။ဝေဒနာဖြစ်မယ်။အာလုံးပေါင်းလိုက်တော့ဝေဒနာဘယ်နှပါလဲ။ပေါင်းပါ။ဘာဝေဒနာတွေလဲ။ဒုက္ခဝေဒနာ၊ဒုက္ခဝေဒနာ၊ဥပိ္ပခဝေဒနာနော်။အချင်းချင်းအပြင်ပြောရင်တော့အချင်းချင်းအပြင်ပြောရင် ဒီစိတ်ဖန်သားကြောင့်ဖြစ်တဲ့ဝေဒနာနော်ဒီလိုပြောမှာပေါ့လားနောက်တစ်ခါကြားစိတ်ဖန်သားကြောင့်ဖြစ်တဲ့ဝေဒနာနောက်တစ်ခါပါလဲနာစိတ်ဖန်သားကြောင့်ဖြစ်တဲ့ဝေဒနာစားစိတ်ဖန်သားကြောင့်ဖြစ်တဲ့ဝေဒနာတွေးသည့်စိတ်ဖန်သားကြောင့်ဖြစ်တဲ့ဝေဒနာတွေးသောစိတ်ဖန်သားကြောင့်ဖြစ်တဲ့ဝေဒနာဒီလိုရှိတယ်ပြောကြည့်စမ်းဝေဒနာမလိုမျိုးလဲချောင်းမျိုးဘယ်လိုတွေပါလဲဒီစ နာပိဋိစိတ်ဖန်သာကြောင့်ဖြစ်တဲ့ဝေဒနာပိဋောစိတ်ဖန်သာကြောင့်ဖြစ်တဲ့ဝေဒနာဝေဒနာဘယ်နှမျိုးလဲအဲ့ဒီဝေဒနာ၆မျိုးကိုပဲထင်ရှားတာမထင်ရှားတာခွဲလိုက်တဲ့အခါကျတော့နေစိတ်ဖန်သာကြောင့်ဖြစ်တဲ့ဝေဒနာကလည်းဘယ်နှမျိုးကွဲသွားလဲ၃မျိုးကွဲသွားတယ်ဘယ်နှမျိုးကွဲသွားလဲဘယ်လိုတွေပါလဲဒုက္ခဝေဒနာဒုက္ခဝေဒနာဥပိ္ပခဝေဒနာနော်ရှားစိတ်ဖန်သာကြောင့်ဖြစ်တဲ့ဝေဒနာကလည်းဘယ်နှမျိုးကွဲသွားတော့ပေါင်းမျိုးဘလူတွေပါလေဒုက္ခဝေဒနာဒုက္ခဝေဒနာဥပိ္ပခဝေဒနာဟုတ်လားအဲဒီလိုပဲနာစိတ်ဖန်သာကြောင့်ဖြစ်တဲ့ဝေဒနာလည်းဘယ်နှမျိုးလဲဘလူတွေတော့ဒုက္ခဝေဒနာဒုက္ခဝေဒနာဥပိ္ပခဝေဒနာစားစိတ်ဖန်သာကြောင့်ဖြစ်တဲ့ဝေဒနာလည်းဘယ်နှမျိုးလဲဘလူတွေပါလေဒုက္ခဝေဒနာဒုက္ခဝေဒနာဥပိ္ပခဝေဒနာပိဋိစိဖာသာကြောင့်ဖြစ်တဲ့ဝေဒနာဘယ်နှမျိုးလဲဘယ်လိုတွေတော့ဒုက္ခဝေဒနာဒုက္ခဝေဒနာဥပိ္ပခဝေဒနာတွေးတော်စိဖာသာကြောင့်ဖြစ်တဲ့ဝေဒနာလဲဘယ်နှမျိုးလဲဘယ်လိုတွေပါလဲဒုက္ခဝေဒနာဒုက္ခဝေဒနာဥပိ္ပခဝေဒနာအာလုံးပေါင်းလိုက်တော့ဝေဒနာဘယ်နှမျိုးလဲအာလုံးပေါင်းလိုက်ရင်လေ18ဘယ်နှပါလဲအဲ့ဒါကြောင့်ဝေဒနာ18ပါဖြစ်တာပေါ့နော်ဒီတော့မျက်စိကနေစိတ်ကိုကြည့်လိုက်တာကြည့်လိုက်တဲ့ဝေဒနာ3မျိုးကောင်းတဲ့အစဉ်တွေးရင်ဒုက္ခဝေဒနာမကောင်းတဲ့အစဉ်တွေးရင်ဒုက္ခဝေဒနာအလယ်လတ်သဘောလေးဆိုရင်ဥပိ္ပခဝေဒနာပြီးတော့နာကနေတန်ကိုကြားတဲ့အခါမှာလည်းပဲဝေဒနာဘယ်နှမျိုးလဲနှာခေါင်းကနေတန်ကိုနမ်းတဲ့အခါလည်းနေရာကနေရတာကိုစားတဲ့အခါလည်း၃မျိုးကာယကြည်ဓာတ်ကနေတွေးကြည့်ကြလေတွေးကြည့်တဲ့အခါမှာလည်း၃မျိုးမနောကနေတွေးတော့ကြလေတွေးတဲ့အခါမှာလည်း၃မျိုး3မျိုး3မျိုးနဲ့6လीဆိုတော့ဘယ်နှမျိုးပါလဲအားလုံးပေါင်းလိုက်တဲ့ဝေဒနာဘယ်နှမျိုးလောက်ဖြစ်တော့ဝေဒနာ18မျိုးဖြစ်တယ်တဲ့ဒီလိုပါလားအဲဒါမိမိတို့ရဲ့တဏ္ဍာမှာကောင်းတဲ့ဝေဒနာလေးပဲခံစားခံစားမကောင်းတဲ့ဝေဒနာလေးပဲခံစားခံစားအလဲလဲဝေဒနာပဲခံစားခံစားသစ္စာအနေနဲ့ပြောတော့ဘာသစ္စာတော့ဒုက္ခသစ္စာဘာသစ္စာပါလဲဒုက္ခဝေဒနာလေးကိုဘာဖြစ်လို့ဒုက္ခသစ္စာလို့ပြောရတာလဲဆိုရင်ဒုက္ခဝေဒနာကမူလကတော့ဒုက္ခမလားဒုက္ခကချမ်းသာတာကဆင်းရဲတာလားဒုက္ခတဲ့သဘောကလေချမ်းသာတဲ့သဘောလားဆင်းရဲတဲ့သဘောလားချမ်းသာတဲ့သဘောချမ်းသာတဲ့သဘောကနေပြီးတော့အရိဝေဒနာလေးကဖြစ်တယ်ဖြစ်ပြီးတော့ပြတ်သွားတယ်ပြတ်သွားလို့သူ့ကိုဒုက္ခလို့ခေါ်တာဟုတ်တယ်မလားမူလတော့ကဒုက္ခလားဒုက္ခလားဒုက္ခအေးပြတ်လာပြီးတဲ့အခါကျတော့ဒီတိုင်းနေတယ်လားပြတ်သွားတာလားပြတ်သွားလို့ဒုက္ခဘယ်လိုကနေဘယ်လိုပြောင်းသွားတာလဲဒုက္ခကနေဒုက္ခပြောင်းသွားတာအဲ့ဒါကိုဝိပရိနာမလို့ခေါ်တယ်ဟုတ်ရဲ့လားဝိပရိနာမဒုက္ခဝိပရိနာမဒုက္ခဆိုတာပြောင်းသွားတဲ့ဒုက္ခပေါ့နော်မူလကပါတယ်လေဒုက္ခပြတ်သွားတော့ဒုက္ခရှင်းရာကနေပြီးတော့ပြတ်သွားလို့ဒုက္ခဘဝကနေဒုက္ခဘဝပြောင်းသွားလို့သူ့ကိုဘာဒုက္ခလို့ခေါ်မလဲဝိပရိနာမဒုက္ခတဲ့နောက်တစ်ခါဒုတိယဝေဒနာကဘာဝေဒနာတော့ဒုက္ခဝေဒုက္ခဝေဒနာဘာဝေဒနာပါလဲဓမ္မနှစ်ကဒုက္ခဝေဒနာဒီလိုမလားဒုက္ခဝေဒနာလေးဒီမူလသူ့နာမည်ကောဆင်းရဲတဲ့ဝေဒနာလားချမ်းသာတဲ့ဝေဒနာလားမူလကောဒုက္ခဒုက္ခနာမည်ရထားတယ်နော်အဲဒုက္ခလည်းပဲဖြစ်ဖြစ်ဘာဖြစ်တတ်တော့ဖြစ်ပြပါသစ္စာတော့ဒုက္ခသစ္စာမူလကလည်းဒုက္ခပြတ်သွားတော့လေဒုက္ခဒုက္ခနဲ့ဒုက္ခဒါကြောင့်မလို့သူကဘာဘာလို့ခေါ်မလဲဒုက္ခဒုက္ခနော်ဒုက္ခဒုက္ခဒုက္ခဝေဒနာလေးကဝိပရိနာမဒုက္ခဒုက္ခဝေဒနာလေးကဒုက္ခဒုက္ခနောက်တစ်ခါဥပိ္ပခဝေဒနာကြတော့သူကနော်ဥပိ္ပခဝေဒနာကြတော့ချမ်းသာတယ်လည်းမဟုတ်ဘူးဆင်းရဲတယ်လည်းမဟုတ်ဘူးဒါပေမဲ့သူဒီတရားတရားလားသင်္ခါရတရားလေးလားသင်္ခါရတရားလေးအဲ့ဒီသင်္ခါရတရားလေးတွေဖြစ်ပြီးတော့ဘာဖြစ်ရတော့ပြတ်သွားတယ်သင်္ခါရတရားလေးဖြစ်ပြီးတော့ပြတ်သွားတယ်ဖြစ်ပြမှုဒုက္ခသင်္ခါရတရားကသင်္ခါရဖြစ်ပြကဒုက္ခလက်ခုပေါင်းလိုက်တော့ သင်္ခါရဒုက္ခမှတ်မိတယ်နော်ဒုက္ခဝရဏကဘာဒုက္ခပါလေဝိပရိနာမဒုက္ခဒုက္ခဝရဏကဘာဒုက္ခပါလေဒုက္ခဒုက္ခနော်ဥပိ္ပကဝရဏကဘာဒုက္ခပါလေသင်္ခါရဒုက္ခအလုံးပေါင်းလိုက်တော့ဒုက္ခဘယ်နှမျိုးလဲမူလတရားကဝေဒနာဝေဒနာက3မျိုးဘာဝေဒနာတွေလဲဒုက္ခဝေဒနာဒုက္ခဝေဒနာဥပိ္ပကဝေဒနာအဲ့ဒီဝေဒနာကနေပြီးတော့ပြတ်သွားတဲ့သဘောရှိတော့ဒုက္ခအေးအဲ့ဒါကြောင့်သစ္စာမြင်နေကြည်လိုက်ရင်ဘာဝေဒနာပဲဖြစ်ဖြစ်ဒုက္ခသစ္စာလားဒုက္ခသစ္စာလားဒုက္ခသစ္စာပါပဲနော်ဒီဘုန်းကြီးပရိသတ်တွေမိမိတို့ရဲ့တဏ္ဍာမှာဝေဒနာလေးတွေပေါ်တိုင်းပေါ်တိုင်းဒုက္ခဝေဒနာပေါ်လဲဘာသစ္စာလို့မှတ်မလဲဒုက္ခသစ္စာဒုက္ခဝေဒနာပေါ်လဲဘာသစ္စာလဲပုပ္ပိကဝေဒနာပေါ်လဲဘာသစ္စာလဲဒုက္ခသစ္စာပဲနော်ဒုက္ခသစ္စာပင်ဖြစ်များတော်လည်းပဲမိမိတို့ကဒုက္ခသစ္စာပါပဲလို့မသိဘူးဆိုရင်ဒုက္ခဝရဏလေးနောက်မှတဏှာလိုက်မယ်။ဘာလိုက်ပါလဲ။ဒုက္ခဝရဏနောက်မှဘယ်လိုဖြစ်မလဲ။ဒုက္ခဝရဏပစ္စယတဏှာပေါ့ဟုတ်လား။ဒုက္ခမှသိလို့လားမသိလို့လား။မသိတဲ့အခါကျတော့ဒုက္ခဝရဏလေးဖြစ်တယ်။သဘောမကြဘူးလားကြ။သဘောကြတော့ဘာလို့တဏှာ။ဒုက္ခဝရဏပစ္စယတဏှာ။နောက်တစ်ခါသဘောမကျတဲ့ဒုက္ခဝရဏလေးဒုက္ခဝရဏလေးပေါ်လာတဲ့အခါကျတော့ဆင်းရဲတဲ့ခံစားမှုလေးဖြစ်တယ်။ဆင်းရဲတဲ့ခံစားမှုလေးဖြစ်လာပြီဆိုရင်သဘောကျသလားမကျဘူးလား
။
မကျဘူး။သဘောမကျတဲ့ပုဂ္ဂိုလ်များကြတော့တဲ့ဒုက္ခဝရဏပစ္စယဒေါသောတဲ့။ဘာလို့လဲ။ဒုက္ခဝရဏပစ္စယဒေါသောဒုက္ခဝရဏပစ္စယဒုက္ခဝရဏဒီသောကြောင့်တရားကြောင့်ဒေါသောဒေါသတရားဖြစ်တယ်။ဒီထဲမှာတည့်ရမှာပါဘူးနော်။ဒီထဲမှာတော့သူတဏှာလိုပဲပါတယ်တကယ်ယူရမှာကတဏှာရဲ့ဒေါသရဲ့မောဟရဲ့ဘာလို့လဲဘယ်ချိန်မှာဒုက္ခဘယ်ချိန်မှာတဏှာဖြစ်တော့ဒုက္ခဝရဏဖြစ်ရင်တဏှာဖြစ်တယ်ဒုက္ခဝရဏနောက်မှာဘာဖြစ်တော့တဏှာကဲဒုက္ခဝရဏနောက်မှာဘာဖြစ်တော့ဒေါသဥပိ္ပကဝရဏနောက်မှာဘာဖြစ်တော့မောဟတံပြောမယ်နော်အေးဒုက္ခဝရဏလေးနောက်မှာဒုက္ခဝရဏလေးကိုဒုက္ခသစ္စာပါပဲလို့မသိတဲ့အခါကျတော့ဒုက္ခဝရဏဖြစ်တိုင်းဖြစ်တယ်သူရဲ့နောက်မှာဘယ်လိုဖြစ်တော့တဏှာဖြစ်တယ်ဒုက္ခဝရဏပါပဲလို့သိလို့လားမသိလို့လ
ား
မသိတာကအဝိဇ္ဇာဖြစ်လာတာကတဏှာဒီတော့တဏှာလေးဖြစ်လာတာဒီလည်းပဲအဝိဇ္ဇာကြောင့်တရားကင်းမမလားမကင်းဘူးနော်အဝိဇ္ဇာကြောင့်တရားကြောင့်တဏှာကလေးဖြစ်လာတာပေါ့ဒီလိုမဟုတ်လားကျနော်တကကြတော့ဒုက္ခဝရဏလေးဖြစ်လာပြီဆိုရင်ဒုက္ခဝရဏလေးကိုတဲ့နော်အဲ့ဒီဒုက္ခဝရဏလေးကိုမိမိကဒုက္ခသစ္စာပါပဲလို့မသိတဲ့အခါကျတော့ဒုက္ခဝရဏပစ္စယဗါရလေဒေါသဒေါသလေးမပြေဘူးလားဖြစ်လားသိလို့လားမသိလို့လားဘာမသိတာလဲသစ္စာမသိတာဘာမသိတာပါလဲဒုက္ခသစ္စာပါပဲလို့မသိတော့ဒုက္ခဝရဏဖြစ်တတ်ဖြစ်တတ်သူ့နောက်မှာဘယ်လိုလိုက်တော့ဒေါသလိုက်တယ်ဒီလိုမလားနောက်တစ်ခါဥပိ္ပကဝရဏလေးဖြစ်လာပြန်ပြီဥပိ္ပကဝရဏလေးအဲ့ဒီဥပိ္ပကဝရဏလေးကလည်းဖြစ်ပြီးဘာဖြစ်တာတော့ဖြစ်ပြပါသစ္စာတော့ဒုက္ခသစ္စာပဲမဟုတ်လားဒုက္ခဝရဏကလည်းဒုက္ခသစ္စာဒုက္ခဝရဏကလည်းဒုက္ခသစ္စာဥပိ္ပကဝရဏကလည်းဒုက္ခသစ္စာပဲနံပါတ်နှစ်ကအရင်မှကြည့်လေဘာသစ္စာလို့ရေးထားလဲဒုက္ခသစ္စာလို့ရေးထားတယ်မဟုတ်လားဒုက္ခသစ္စာမှမသိတဲ့အခါကျတော့ဒုက္ခဝရဏလေးရဲ့နောက်မှာဘယ်လိုလိုက်တော့တဏှာလိုက်တယ်ဒုက္ခဝရဏနောက်မှာတဏှာဒုက္ခဝရဏနောက်မှာဘယ်လိုလိုက်မှာပါလဲဒေါသလိုက်မယ်အဲဥပိ္ပခဝရဏနောက်မှာကျတော့ဘယ်လိုလိုက်မှာလဲမောဟလိုက်မယ်မောဟဆိုတာတခြားလားအဝိဇ္ဇာလားအဝိဇ္ဇာတရားလေးလိုက်မယ်တဏှာပဲလိုက်လိုက်ဒေါသပဲလိုက်လိုက်အဝိဇ္ဇာပဲလိုက်လိုက်အဲ့ဒီတရားတွေဒီကုသိုလ်တရားတွေလားအကုသိုလ်တရားတွေလားအကုသိုလ်တရားတွေမို့လို့အဲ့ဒီတရားတွေကိုဗာတိသာလို့နာမည်ပေးထားတယ်သမုဒိယသစ္စာတဏှာဖြစ်လေသမုဒိယသစ္စာဒေါသဖြစ်လေသမုဒိယသစ္စာအဝိဇ္ဇာဖြစ်လည်းပဲသမုဒိယသစ္စာပဲဒီလိုမဟုတ်လားသမုဒိယသစ္စာလေးတွေမပေါက်ဖွားဘူးလားပေါက်ဖွားသွားလားတခြားကြောင့်ပေါက်ဖွားတာလားမသိလို့လားသိတာသိရင်သမုဒိယသစ္စာပဲဖြစ်မလဲဒီလိုမဟုတ်လားမသိတဲ့အခါကျတော့ဗာသစ္စာလေးတွေဖြစ်တော့သမုဒိယသစ္စာဖြစ်တယ်ဟုတ်ရဲ့လားအဲဒီလိုသမုဒိယသစ္စာလေးဖြစ်သွားပြီဆိုရင်တဏှာဖြစ်တော့ဥပါဒံဥပါဒံဖြစ်တော့ကမ္မဘဝတဏှာကလည်းသမုဒိယသစ္စာဥပါဒံကလည်းသမုဒိယသစ္စာကမ္မဘဝကလည်းသမုဒိယသစ္စာဟောသမုဒိယသစ္စာလေးတွေဖြစ်လာပြီဆိုတော့ ကမ္မဘဝဖြစ်เสียဘာဖြစ်ပါလဲဇာတိဇာတိဘာတိစာဒုက္ခတွေမရဘူးလားရလားသန္တာတွေမလဲဘူးလားလဲလားသန္တာလဲသွားပြီဒုက္ခသစ္စာရသွားပြီနော်ပါဠိတော်သန္တာလဲသွားတာဒုက္ခသစ္စာရသွားတာဒီတဲ့တခြားကြောင့်ရသွားတာလားတဲ့ဝေဒနာရဲ့သဘောကိုမသိလို့လားဝေဒနာဒီဘာသဘောရှိလဲဒုက္ခသစ္စာရဲ့သဘောရှိတယ်ဘာသဘောရှိပါလဲဖြစ်ပြီးပြတ်တတ်တော့ဝေဒနာလေးကဘာသစ္စာလေးလဲဒုက္ခသစ္စာလေးမို့လားအာဒဝရဏလေးကဒုက္ခသစ္စာပဲဒုက္ခသစ္စာပါပဲလို့မသိတဲ့အခါကျတော့ဒုက္ခဝရဏဖြစ်တော့တဏှာတဏှာဖြစ်တော့ဥပါဒံဥပါဒံဖြစ်တော့ကမ္မဘဝကမ္မဘဝဖြစ်เสียသာတိခန္ဓာဘဏပါလေခန္ဓာငါးပါးဘာသစ္စာလဲဒုက္ခသစ္စာပဲဒီလိုမလားဒုက္ခဝရဏရဲ့ဒုက္ခသစ္စာမှမသိဘူးဆိုရင်လည်းပဲဒုက္ခဝရဏဖြစ်ခြင်းရင်တရားဖြစ်မှာလားဒေါသဖြစ်မှာလားဒေါသဆိုတာဟာဘုန်းကြီးတို့ပြိတ္တိသူလည်းတခြားယင်ခန္ဓာလားတဏှာယင်ခန္ဓာလားအတဏှာယင်ခန္ဓာတဏှာဖြစ်တယ်လို့သဘောထားလိုက်ပေါ့နော်ပြီးတော့တဏှာဖြစ်တော့ဘယ်လိုဖြစ်မလဲဥပါဒံဖြစ်မယ်ဥပါဒံဖြစ်တော့ဘယ်လိုဖြစ်မလဲကမ္မဘဝဖြစ်မယ်ကမ္မဘဝဖြစ်တော့ကမ္မဘဝသိเสียပါတယ်တော့ဇာတိဘာသိစာတွေပြန်ရတော့ဒုက္ခတွေပဲပြန်ရတာပဲဒါမှမဟုတ်လားနောက်ဥပိ္ပခဝရဏလေးဖြစ်ပြန်တော့လေဥပိ္ပခဝရဏလေးဖြစ်ပြီးပြတ်တတ်တဲ့ဘာသိစာတော့ဒုက္ခသစ္စာဘာသိစာပါလေဒုက္ခသစ္စာမှမသိတဲ့အခါကျတော့ဥပိ္ပခဝရဏယနာမှဘယ်လိုလိုက်မလဲမောဟလိုက်တယ်။အဲဒီလိုမောဟလိုက်တော့မသိမှုကြောင့်လူကျင်မှုဆိုတဲ့တဏှာတွေမပြေဘူးလားဖြစ်လား။တဏှာဖြစ်တော့ဥပါဒံဖြစ်မယ်ဥပါဒံဖြစ်တော့ကမ္မဘဝဖြစ်မယ်ကမ္မဘဝဖြစ်တော့ဇာတိခန္ဓာဘဏ္ဍာလည်းဗာတိစာတော့အေးအဲဒီတော့မိမိတို့ရဲ့တဏှာမှာနော်ဖတ်တာဖြစ်တော့ဝေဒနာတွေဖြစ်တယ်။အဲဒီဝေဒနာရဲ့သဘောကိုဒုက္ခသစ္စာဖြစ်တဲ့သဘောကိုမသိဘူးဆိုရင်မသိမှုအဝိဇ္ဇာရင်ခံပြီးတော့သမုဒယသစ္စာလေးတွေမဖြစ်ဘူးလားဖြစ်လားသမုဒယသစ္စာဖြစ်တော့ဘာသစ္စာပြန်ရတော့ဒုက္ခသစ္စာပြန်ရတာပေါ့ဒါတော့လက်ရှိခန္ဓာ၅ပါးကလည်းဘာသစ္စာဒုက္ခသစ္စာနောက်အနာကပြန်ရမယ်ခန္ဓာကလည်းဘာသစ္စာတော့သန္တရာတစ်လျှောက်လုံးမှာဒုက္ခသစ္စာနဲ့လွတ်တာရှိရလားဒီဘဝရောက်လဲဒုက္ခသစ္စာပဲနောက်ဘဝရောက်လဲဒုက္ခသစ္စာပဲလူနာမြမဖြစ်တဲ့ဒုက္ခသစ္စာပဲခွေးကျင်းကတိစ္ဆာဖြစ်တဲ့ဒုက္ခသစ္စာပဲဒုက္ခသစ္စာသာသနာတွေလက်ပတ်နေတာမဟုတ်လားဒုက္ခမှာဆုံးနိုင်ကြရှိသေးလားဒုက္ခမှာဆုံးနိုင်ကြမရှိဘူးအဲဒီတော့ဒုက္ခမှာမဆုံးနိုင်တာဘာကြောင့်မဆုံးနိုင်တယ်လဲမေးတော့အကြောင်းရင်းရှာလိုက်တော့တခြားလားတဏှာသွားတွေ့တာလားတဏှာတွေ့တယ်တဏှာရဲ့ဒေါသရဲ့ဝိညာဉ်ရဲ့မဟုတ်လားအဲဒီသုံးမျိုးမှာရင်းခံကဘယ်လိုလဲတဏှာတဏှာအကြောင်းဥပါဒါဖြစ်တာကိုဟုတ်တယ်မဟုတ်လားကံကြောင့်ဥပါဒံဖြစ်တဲ့ဥပါဒံကြောင့်ကမ္မဘဝဖြစ်တဲ့ကမ္မဘဝကြောင့်ဇာတိဒုက္ခသစ္စာရတာအဲဒါကြောင့်မလို့ဒုက္ခအမျိုးမျိုးရတာပြီးတခြားကြောင့်ရတာလားတဏှာကြောင့်ရတာလားဒုက္ခသံသရာကြီးလည်းရတာပြီးတခြားကြောင့်လည်းရတာလားတဏှာကြောင့်လည်းရတာလားတဏှာကြောင့်လည်းရတာနော်ဒီတော့ဩတို့ရဲ့တဏှာမှာဒုက္ခတွေအများကြီးဖြစ်နေတယ်နေ့စဉ်နေ့စဉ်ဒုက္ခတွေကြုံတွေ့နေရတယ်ဒီဒုက္ခတွေဘာကြောင့်ဖြစ်ပါလိမ့်မလဲလို့အကြောင်းရှာကြည့်မယ်ဆိုဘယ်လိုသာတွေ့မလဲအကနာသွားတွေ့ပါပဲကနာများရင်ဒုက္ခများမယ်ပြောကြည့်စမ်းကနာများရင်ဒုက္ခများမယ်တဏှာနည်းရင်ဒုက္ခနည်းမှာပဲတဏှာလုံးဝကင်းသွားရင်ဒုက္ခလည်းမရှိတော့ဘူးဘယ်လိုလဲတဏှာကင်းရင်သမုဒယသစ္စာချုပ်တာပဲဒီလိုမဟုတ်လားတဏှာသေးတာဒီဘာသစ္စာသေးတော့အဲသမုဒယသစ္စာသေးမှတော့နာကဒုက္ခသစ္စာမငြိမ်းဘူးလားငြိမ်းလားသမုဒယသစ္စာမသိနိုင်လို့ဒုက္ခသစ္စာမငြိမ်းတာမဟုတ်လားသမုဒယသစ္စာသိရင်ဘာသစ္စာငြိမ်းမယ်ဒီတော့ဒုက္ခတွေမငြိမ်းတာဒီဘာသစ္စာရှိနေလို့ပါလေသမုဒယသစ္စာရှိနေလို့သမုဒယသစ္စာဆိုတာတဏှာမဟုတ်လားဒီတော့ဒုက္ခငြိမ်းနေပါလေဆိုရင်ဘာသစ္စာသိအောင်တတ်ရမယ်သမုဒယတတ်ရမယ်သမုဒယသစ္စာတတ်ရမယ်သမုဒယသစ္စာတတ်တယ်ဆိုတာဟာနော်တခြားတတ်ရမလားတဏှာတတ်ရမလားတဏှာတည်းရင်ဥပါဒါလိုလိုသိမယ်ဒီလိုမလားဥပါဒါသိရင်ကမ္မဘဝလည်းမသိဘူးလားသိလားအဲဒါကြောင့်အဓိကတတ်ရမှာဘုလူတတ်ရမှာလဲတဏှာတတ်ရမယ်တဲ့အေးအဲ့ဒီလိုတဏှာတတ်ရမယ်ဆိုတော့အဲ့ဒီတဏှာကိုဘယ်လိုနည်းနဲ့သတ်မလဲလို့ဆိုရင်မြတ်စွာဘုရားသခင်ကတော်မြတ်ကြီးလက်ထက်ကနော်တရားမင်းကြီးရှိတယ်တာဝရင်တန်လက်ပြမှာဒီလိုမလားအဲ့ဒီတရားမင်းကသူရဲ့နောက်လိုက်နောက်မှာချွေရံနေနဲ့ဥယျာဉ်တော်ကစားထွက်လာပါတယ်အဲ့လိုဝိညာဉ်တော်ကစားထွက်လာတဲ့အခါကျတော့သူကလမ်းမှာစဉ်းစားတယ်နော်ဘယ်လိုစဉ်းစားတယ်လဲဆိုတော့အော်လောကကြီးဒ ဒုက္ခတွေတင်များတာပဲဒုက္ခတွေတင်များတာပဲအဲ့ဒီဒုက္ခတွေဘာကြောင့်ဖြစ်တယ်လဲလို့စဉ်းစားလိုက်တော့တဏှာကြောင့်ဖြစ်တယ်ဆိုတော့ तू မကြားဘူးလားကြားဘူးလားဒုက္ခတွေဘာကြောင့်ဖြစ်တော့အဲ့တဏှာကြောင့်ဖြစ်တယ်တဏှာကဘာသစ္စာတဏှာကသမုဒိယသစ္စာသမုဒိယသစ္စာကြောင့်အကြောင်းသမုဒိယသစ္စာကြောင့်အကျိုးဒုက္ခသစ္စာရတာမလားဒီတော့တရားမင်းကနော်အကျိုးဒုက္ခသစ္စာကြီးရတာဒီအကြောင်းဖြစ်တဲ့သမုဒိယသစ္စာဆိုတော့တဏှာကြောင့်ရတာပါပဲလို့အဲ့ဒီလိုတော့သဘောမပေါက်ဘူးလားပေါက်ပေါက်တော့ပေါက်တယ်နော်ပေါက်ပင်ပေါင်းကြတော့လည်းပဲအဲ့ဒီတဏှာကိုဘလုံးနည်းနဲ့တတ်ရမယ်မှန်သူမသိပါဘူးတဲ့နော်တဏှာကြောင့်ဒုက္ခသစ္စာဖြစ်တယ်တော့သဘောသိဘူးလားသိလားဒါပင်မဲ့လို့လည်းပဲအေးအဲ့ဒီတဏှာကိုတတ်ဖို့ကြတော့ဘလုံးနည်းနဲ့တတ်ရမယ်ဆိုတာသူသိရလားမသိဘူးအဲ့ဒီတော့မသိတော့နော်ဒါမှစဉ်းစားရင်းနဲ့အေးဒုက္ခတွေများတာပဲအဲ့ဒီဒုက္ခကတဏှာကြောင့်ဖြစ်တယ်အဲ့ဒီတဏှာကိုဘာနဲ့တတ်မလဲအဲ့ဒီတဏှာတတ်မှဒုက္ခတွေသိမယ်အဲ့ဒီတဏှာကိုဘာနဲ့တတ်ရမှသူမသိဘူးအဲ့ဒီတော့မသိဘူးနဲ့တွေးနေတဲ့ခါကဒုက္ခသမုဒိယသစ္စာကိုငါဘယ်လိုတတ်ရပါမလဲစဉ်းစားရင်းနဲ့ကြံ့ရမရတဲ့ဆုံးကြတော့ဥယျာဉ်တော်မရောက်ခင်ပါပဲနော်ဆိုရနောက်လည်းနောက်မှအချွေရလေးကိုခဏထားပြီးတော့မင်းတို့ဒီတိုင်းနေကြအောင်ကွာဆိုပြီးတော့ဘယ်ရောက်လာတဲ့မင်းရင်မြတ်စွာဘုရားကြီးရောက်လာတယ်။ဘယ်ရောက်လာပါလဲ။မြတ်စွာဘုရားကြီးရောက်လာတဲ့အခါတော့မြတ်စွာဘုရားကြီးကိုလာမိတယ်။အရှင်ဘုရားတဲ့ဒီလိုစဉ်းစားတယ်တဲ့။ဥယျာဉ်တော်သွားရင်လည်းဒီလိုစဉ်းစားပါတယ်တဲ့။လောကကြီးမှာဒုက္ခတွေသိများတာပဲ။အဲ့ဒီဒုက္ခတွေတဏှာကြောင့်ဖြစ်တာလို့ဒီလိုသိတယ်။အဲ့ဒီလိုစဉ်းစားလို့ရတယ်။ဒုက္ခတွေသိစေခြင်းပါလေဆိုရင်တဏှာတတ်ရမယ်ဆိုတာလည်းဒီလိုသိတယ်။ဒါပေမဲ့အဲ့ဒီတဏှာဒီလိုဘယ်လိုတတ်ရမှမသိဘူးဖြစ်နေတယ်တဲ့။အရာကြောင့်ရှင်ဘုရားတဏ္ဍာကြောင့်နိလန်ကောင်းလေးပြည့်စမ်းပါလို့မြတ်စွာဘုရားကမတောင်းမလားတောင်းလားဘာတတ်တဲ့နိလန်ပါလေတဏ္ဍာတတ်တဲ့နိလန်တဏ္ဍာသင်္ခရဝိမုဒ္ဒလို့ခေါ်တယ်ဒီလိုမလားတဏ္ဍာလွယ်ကြောင်းနိလန်လေးတဏ္ဍာတတ်ကြောင်းနိလန်လေးတဏ္ဍာကုံကြောင်းနိလန်လေးတဏ္ဍာသင်္ခရဝိမုဒ္ဒလမ်းနော်အဲ့ဒီတဏ္ဍာသင်္ခရဝိမုဒ္ဒကိုရှင်ဘုရားဒီပြီတော့ကိုရှင်းပြသမှာလို့လာပြီးတော့မရှောက်ဘူးလားရှောက်လားအဲ့ဒီလိုရောက်တဲ့အခါကျတော့မြတ်စွာဘုရားသခင်ကိုရမကြီးကပြောတယ်ဒါကတရားမင်းမင်းရဲ့တတ္တမဝေဒနာတွေရှိလိမ့်မယ်တဲ့။ဘာရှိမှလဲ။အဲ့ဒီဝေဒနာကဘယ်နှမျိုးလဲဆိုလို့ရှိရင်ဘယ်နှမျိုးပါလဲ။၃မျိုး။ဘာဝေဒနာတွေလဲ။ဒုက္ခဝေဒနာရယ်။ဒုက္ခဝေဒနာရယ်။ဥပိ္ပခာဝေဒနာရယ်။မင်းရဲ့တတ္တမဝေဒနာတွေရှိလိမ့်မယ်မှန်မှရှိဖျားရှိပါတယ်။အဲ့ဒီဝေဒနာကဘယ်နှမျိုးလဲဆိုရင်၃ပါးရှိတယ်။ဒုက္ခဝေဒနာရှိတယ်ဒုက္ခဝေဒနာရှိတယ်ဘုရားကဝရဏရှိတယ်အဲ့ဒီဝရဏမင်းရဲ့တန်တမ်းမှာရှိတယ်ဆိုတာမင်းသဘောပေါက်မင်းသတိထားမိလားမမေးဘူးလားမေးလားအဲ့ဒီတော့မင်းတဲ့အခါကျတော့ဒီကြားမင်းကဘာပြောတော့မှန်လားပါရှင်ဘုရားတပိတော့တန်တမ်းမှာဝရဏ၃ပါးရှိတာတပိတော့သတိထားမိပါလေဘုရားတဲ့ဒီလိုမလားဝရဏဘယ်နှပါးလဲဘာဝရဏတွေတော့ဒုက္ခဝရဏရဲ့ဒုက္ခဝရဏရဲ့ဥပိ္ပခာဝရဏရဲ့ဝရဏဘယ်နှပါးပါလဲအဲ့ဒီဝရဏဘယ်လိုကြောင့်ဖြစ်တော့ခါသာကြောင့်ဖြစ်တယ်ဘယ်ကြောင့်ဖြစ်ပါလဲ။သတ္တကဘယ်ချိန်မှာဖြစ်တော့အာယုံရဲ့၊ ద్వ ာရရဲ့၊ဝိညာဉ်ရဲ့သုံးပါးပေါင်းစုံတဲ့အချိန်မှာသတ္တဖြစ်တယ်။ဒီလိုမလား။အဲဒီတော့တော်တော်ချင်းချင်းပြောကြပါစို့ဆိုရင်မျက်စိကနေအဆင်းကိုမြင်တဲ့အချိန်မှာသတ္တဖြစ်တယ်။နော်။ဘာလဲ။မျက်စိကနေအဆင်းကိုမြင်တဲ့အချိန်မှာကြည့်တဲ့အချိန်မှာသတ္တဖြစ်တယ်။နားကနေအတန်ကိုနားထောင်တဲ့အချိန်မှာသတ္တဖြစ်တယ်။လျှာကနေနှာခေါင်းကနေနားကိုရှုရှားတဲ့အချိန်မှာဖတာဖြစ်တယ်။တရားကနေအရာသာစားတဲ့အချိန်မှာဖတာဖြစ်တယ်။ကာယကြည်ဓာတ်ကနေတွေးရစရာလေးတွေးတဲ့အချိန်မှာဖတာဖြစ်တယ်။မနောကနေတွေးတော့စရာလေးတွေးတဲ့အချိန်မှာဖတာဖြစ်တယ်။ဟောဖတာဖြစ်တဲ့အချိန်ဘယ်နှချိန်လို့6ချိန်ဘယ်နှချိန်ပါလဲ။ပြန်ပြောပါဘယ်ချိန်တွေမှာဖတာဖြစ်တော့မျက်စိကနေစဉ်ကိုကြည့်တဲ့အချိန်မှာဖတာဖြစ်တယ်။နားကနေသံကိုနားထောင်တဲ့အချိန်မှာဖတာဖြစ်တယ်။နှခေါင်းကနေနားကိုရှုရှားတဲ့အချိန်မှာဖတာဖြစ်တယ်။လျှာကနေရသကိုစားတဲ့အချိန်မှာဖတာဖြစ်တယ်။ကာယကနေတွေးသည့်ဇာကိုတွေးကြည့်တဲ့အချိန်မှာဖတာဖြစ်တယ်။မနောကနေတွေးတော့ဇာကိုတွေးတဲ့အချိန်မှာဖတာဖြစ်တယ်။ဒီလိုမလား။အဲဒီတော့ဖတာကဘယ်အချိန်မှာဖြစ်တော့မင်းရင်တဲ့။အာယုံနဲ့ဓာတ်တိုက်တဲ့အချိန်မှာဖြစ်တယ်။ဘယ်အချိန်မှာဖြစ်တော့အာယုံနဲ့ဓာတ်တိုက်တဲ့အချိန်မှာဖြစ်တယ်။ဘလုံးနဲ့တွဲဖြစ်တယ်လည်းမင်းရင်မြင်သိနေလည်းတွဲဖြစ်တယ်ကြားသိနေလည်းတွဲဖြစ်တယ်နားသိနေလည်းတွဲဖြစ်တယ်စားသိနေလည်းတွဲဖြစ်တယ်တွေးသိနေလည်းတွဲဖြစ်တယ်တွေးတော်သိနေလည်းတွဲပြီးတော့မဖြစ်ဘူးလားဖြစ်လား ဟောပြီအဲ့ဒီလိုဖတ်တာတွေဖြစ်တယ်အဲ့ဒီလိုဖတ်တာတွေဖြစ်တဲ့အခါကျတော့ဖတ်တာဖြစ်မှုအာကောင်းခြင်းအာမကောင်းခြင်းအာလျောသောဝေဒနာလေးတွေမပြေဘူးလားဖြစ်လားဝေဒနာလေးတွေဖြစ်တော့အဲ့ဒီဝေဒနာကလည်းဘယ်လိုနဲ့တွဲဖြစ်မလဲဆိုရင်ဖတ်တာအတိုင်းပဲပေါ့ဟောရလားဘယ်လိုနဲ့တွဲဖြစ်မှာလဲဆိုရင်မြင်စိမ့်နဲ့တွဲဖြစ်မယ်နာကြားစိမ့်နဲ့တွဲဖြစ်မယ်နာစိမ့်နဲ့တွဲဖြစ်မယ်သာသိနဲ့တွဲဖြစ်မယ်၊တွေးသိစိတ်နဲ့တွဲဖြစ်မယ်၊တွေးတော်စိတ်နဲ့တွဲဖြစ်မယ်။စိတ်ဘယ်လိုမျိုးနဲ့တွဲပြီးတော့ဝေဒနာလေးတွေဖြစ်မလဲ။ကြောကြည့်သမ်းပါဦး။မြင်စိတ်နဲ့တွဲပြီးတော့ဖြစ်မယ်။ကြားစိတ်နဲ့တွဲပြီးတော့ဖြစ်မယ်။နာစိတ်နဲ့တွဲပြီးတော့ဖြစ်မယ်။သာသိနဲ့တွဲပြီးတော့ဖြစ်မယ်။တွေးသိစိတ်နဲ့တွဲပြီးတော့ဖြစ်မယ်။တွေးတော်စိတ်နဲ့တွဲပြီးတော့ဖြစ်မယ်။ဟုတ်ရဲ့လား။အဲ့ဒါဝေဒနာလေးကိုသိကြပါလေဆိုရင်ဘုန်းကြီးပရိသတ်တွေတခြားကြည့်ရမလားစိတ်ကိုကြည့်ရမလားမြင်စေကြည့်ရင်လည်းဝေဒနာဘယ်လိုမျိုးတွေ့ပါလဲ၃မျိုးမြင်စေကြည့်ရင်လည်းဘာဝေဒနာတွေတော့ဒုက္ခဝေဒနာဒုက္ခဝေဒနာဥပိ္ပခာဝေဒနာမြင်စေကဘုလို့ကိုမြင်တော့အဆင်းကိုမြင်တာဘုလို့ကိုမြင်ပါလေအဆင်းကိုမြင်တော့ဖတ်တာလေးမဖြစ်ဘူးလားဖြစ်တာအဲ့ဒီဖတ်တာလေးရဲ့တန်ကြာဝေဒနာလေးဖြစ်တယ်ဆိုတော့အဆင်းကလေးကအဲတာယာလာပါတဲ့စင်ကလေးဆိုရင်ဘာဝရဏဖြစ်မယ်ယမောဇာကောင်းတဲ့စင်ကလေးဆိုရင်ဘာဝရဏဖြစ်မယ်အဲအဲ့ဒီမျိုးမျိုးသဘောနှစ်ခုတစ်ခုမှမတင်ချလို့တဏ္ဏမှုမဲ့မှမဲ့သဘောမျိုးဆိုရင်ဘာဝရဏဖြစ်တော့ဥပိ္ပခာဝရဏဖြစ်တယ်ဒီလိုမလားဒီတော့ဝေဒနာလည်းဘလုကောအာယုံပြုတ်တယ်လဲမင်းရင်အစင်းကိုအာယုံပြုတ်တာပဲဘလုကအာယုံပြုတ်တော့အစင်းကိုအာယုံပြုတ်တယ်ဘလုနဲ့တွဲဖြစ်တော့မြင်စိမ့်နဲ့တွဲဖြစ်တယ်ကြံပြောဘလို့ပါယုံပြုတော့ဘလို့နဲ့တွဲဖြစ်တော့မြင်သိနဲ့တွဲဖြစ်တယ်ဘယ်ချိန်မှဖြစ်တော့မျက်စိအကြည့်နဲ့အစင်းနဲ့တိုက်တဲ့အချိန်မှဖြစ်တယ်ဘယ်ချိန်မှဖြစ်တော့မျက်စိအကြည့်နဲ့အစင်းနဲ့တိုက်တဲ့အချိန်မှမြင်သိပေါ်တယ်မလားအဲဒီမြင်သိနဲ့ဝရဏတွဲပြီးတော့ပေါ်တယ်ဆိုတော့အဲဒီဝရဏဖြစ်တဲ့အချိန်ကလည်းပဲမျက်စိအကြည့်နဲ့အစင်းနဲ့တိုက်တဲ့အချိန်မှဖြစ်တာပဲဒါတော့မလားအဲဒီအချိန်မှဖတ်တာလေးကောင်မကြည့်ဘူးလားဖြစ်သွားလားအတူတူပဲနော်တက်ကောင်းမိတာဖြစ်ရင်ဖတ်တာကဘလူနဲ့တွဲဖြစ်တော့မျက်စိအမြင်စိမ့်နဲ့တွဲဖြစ်တယ်ဒီလိုဆိုတော့ဝေဒနာကလည်းဘလူနဲ့တွဲဖြစ်တော့မြင်စိမ့်နဲ့ပဲတွဲဖြစ်တာပဲဒီတော့ဝေဒနာကိုရှုကျင်တဲ့ပုဂ္ဂိုလ်တရားတွေဝေဒနာကိုသိအောင်ကြိုးစားကျင်တဲ့ပုဂ္ဂိုလ်တရားတွေတခြားသိအောင်ကြိုးစားရမှာလားမြင်စိမ့်သိအောင်ကြိုးစားရမှာလားမြင်စိမ့်သိအောင်ဝေဒနာကိုသိခြင်းနဲ့ဗာစိတ်ကိုသိအောင်ကြိုးစားမယ်မြင်စိမ့်ကိုသိခြင်းနဲ့ဘယ်အချိန်မှမြင်စိမ့်ပေါ်တော့မျက်စိအကြည့်နဲ့အစင်းနဲ့တတ်တဲ့အချိန်မှာမြင်စိတ်ပေါ်တယ်ဒီလိုမဟုတ်လားဒီတော့မျက်စိကျင်တဲ့အချိန်နဲ့တတ်တဲ့အချိန်ကိုမှန်းပြီးတော့ကြည့်မယ်ဆိုရင်မြင်စိတ်ကလေးမတွေ့ရဘူးလားတွေ့ရအဲ့ဒီမြင်စိတ်ကလေးပေါ်တဲ့အချိန်မှာဝေဒနာလေးမဖြစ်ဘူးလားဖြစ်လားဝေဒနာဖြစ်တယ်ဒီလိုမဟုတ်လားဒီတော့မြင်စိတ်ကလေးဖြစ်တဲ့ဖြစ်တဲ့ဝေဒနာဖြစ်တယ်ဝေဒနာသိခြင်းမြင်စိတ်ကိုကြည့်ဟုတ်ရဲ့လားဝေဒနာကိုသိခြင်းဘာကိုကြည့်ရပါလဲနောက်တကဝေဒနာကိုသိခြင်းကြားစိတ်ကိုကြည့်နာစိတ်ကိုကြည့်စားစိတ်ကိုကြည့်တွေ့သိစိတ်ကိုကြည့်တွေ့တော့စိတ်ကိုကြည့်ဘယ်စိတ်ကိုပဲကြည့်ကြည့်ဝရဏလေးတွေမတွေ့ဘူးလားတွေ့ပါလားတွေ့မယ်ဟုတ်တယ်မဟုတ်လားအဲဒီကမြတ်စွာဘုရားကပြောတယ်မင်းရဲ့တဏ္ဍာမှာကွာတဲ့ဝရဏ၃မျိုးပေါ်နေပါတယ်တဲ့အဲဒီဝရဏကဒုက္ခဝရဏရဲ့ဒုက္ခဝရဏရဲ့အဒုက္ခမဒုက္ခလို့ခေါ်တဲ့ဥပိ္ပခာဝရဏရဲ့ဝရဏ၃မျိုးဖြစ်နေတယ်ဟေးလို့မပြောဘူးလားပြောလားအဲဒီတော့ပြောတဲ့အခါကျတော့ဟာမန္တပါရှင်ဘုရားဒီပြီးတော့တဏ္ဍာမှာဝရဏ၃မျိုးဖြစ်နေပါတယ်တဲ့အဲ့ဒီဝေဒနာ၃မျိုးဘယ်အချိန်မှဖြစ်တယ်လဲဆိုရင်မြင်စိတ်ကြားစိတ်နားစိတ်စားစိတ်တွေးကြည့်စိတ်တွေးတော်စိတ်ပေါ်တဲ့အချိန်မှဖြစ်နေပါတယ်တဲ့ဟုတ်တယ်မို့လားအဲ့ဒီတော့မြတ်စွာဘုရားကပြောတယ်သောတာတုဝေဒနာတုအနိစ္စ ानु ပတ္တိဝိဟရတိဝိရာဂ ानु ပတ္တိဝိဟရတိနိရောဓ ानु ပတ္တိဝိဟရတိပဋိနိစ္စက ानु ပတ္တိဝိဟရတိတဲ့ဒါရကတရားမင်းတဲ့မင်းရဲ့တဏ္ဍာမှာအဲ့ဒီဝေဒနာလေးတွေပေါ်လာပြီဆိုရင်တဲ့အဲ့ဒီဝေဒနာကိုတဲ့မမြဲတဲ့သဘောလေးမြင်အောင်မြင်ကြည့်တဲ့ဟုတ်ရဲ့လားဘာသဘောမြင်အောင်ကြည့်ရမှာလဲဝေဒနာလေးပေါ်လာတယ်ဝေဒနာလေးရဲ့ဘာသဘောမြင်အောင်ကြည့်ရမယ်မမြဲတဲ့သဘောမြင်အောင်ကြည့်ဒီလိုမလားဒါတော့ဝေဒနာသည်နန္တရာမြဲသလားမမြဲဘူးလားမမြဲတဲ့အတွက်နေသလားအနေသလားကြံပြောမယ်နော်ဝေဒနာသည်ယုံလားနာလားနန္တရာဝေဒနာသည်ယုံလားနာလားစိတ်လားစိတ်တည်းလားစိတ်တည်းအဲ့ဒီနန္ဆိုတဲ့စိတ်တည်းတရားလေးတွေဖြစ်တဲ့ဖြစ်ပြီးတော့ဘာဖြစ်တတ်တော့ပြတ်တတ်တဲ့အတွက်မြဲသလားမမြဲဘူးလားမိစ္ဆာလားအနိစ္စလားအဲ့ဒီအနိစ္စသဘောလေးမင်းမြင်အောင်ကြည့်တဲ့မြတ်စွာဘုရားကနီးပြတယ်နော်အဲ့ဒီလိုမြင်အောင်ကြည့်တတ်တဲ့အခါကျတော့မိစ္ဆာနုပါတိဝိရတ္တိမမြဲတဲ့သဘောလေးမင်းမြင်အောင်ကြည့်မမြဲတဲ့သဘောလေးတွေ့မယ်ဆိုရင်အဲ့ဒီမမြဲတဲ့သဘောလေးဒီယုတ်လားယောကမမြဲတာလား ယုံနာကမမြဲတာလားပုဂ္ဂိုလ်သတ္တဝါကမမြဲတာလားယုံနာကမမြဲတာဒီမှာမှာပုဂ္ဂိုလ်သတ္တဝါပါရဲ့လားငါကောပါရဲ့လားယောက်ျားမိဘတွေကောပါရဲ့လားတခြားကမမြဲတာလားယုံနာတွေကမမြဲတာလားဒီနေရာမှာဝိဒ္ဓသရယုံနာနဲ့လားနာသရနန္တရားတွေကမမြဲတာပေါ့ဒီလိုမဟုတ်လားပုဂ္ဂိုလ်သတ္တဝါကပြတ်သွားတာလားနန္တရားလေးပြတ်သွားတာလားနန္တရားလေးပြတ်သွားတာနော်ပုဂ္ဂိုလ်သတ္တဝါကပြတ်တယ်ဆိုလို့ရှိရင်မှန်မြင်လားအမှားမြင်လားအမှားမြင်အော်နန်းဆိုတဲ့ခံစားမှုသဘောတရားကလေးပြတ်သွားပြီအဲ့ဒီခံစားမှုသဘောတရားလေးကနန်းတရားလေးပါပဲပုဂ္ဂိုလ်လည်းမဟုတ်ဘူးသတ္တဝါလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးယောက်ျားမိန်းမလည်းမဟုတ်ဘူးဒါသဘောတရားလေးပါပဲအဲ့ဒီသဘောတရားလေးတွေကြီးလိုက်တဲ့ကာလမှာပဲမရှိတော့ပါဘူးပြတ်သွားပြီဆိုတော့ဝရဏရဲ့အပြည့်မမြင်ဘူးလားမြင်သွားလားမြင်သွားပြီဒီလိုမလားအကံရွေးတာငါနာတယ်ငါကျင်တယ်ဆိုရင်အဲ့ဒီနာတဲ့သဘောကျင်တဲ့သဘောလေးပြတ်သွားသည့်တည်းဝရဏရဲ့အပြည့်ကိုမြင်ရရောက်ပါမလားဘာဖြစ်လို့တော့ငါနဲ့တွဲပြီးတော့မြင်နေတော့ဘာဖြစ်လို့တော့ငါနဲ့တွဲပြီးတော့မြင်လိုက်ကြတဲ့ကိုကတခြားမြင်လားဒိဋ္ဌိမြင်လားငါစရာကဗာဒိဋ္ဌိတော့သက္ကာယဒိဋ္ဌိသက္ကာယဒိဋ္ဌိနဲ့မြင်နေပါတယ်ဆိုရင်ဖြစ်ပြမြင်တယ်ခေါ်ပါမလားမခေါ်ဘူးနော်အဲ့ဒါကြောင့်မလို့မြတ်စွာဘုရားကမင်းရဲ့တဏ္ဍာမဝရဏလေးပေါ်လိမ့်မယ်တဲ့အဲ့ဒီဝရဏလေးရဲ့ပြက်ကိုမင်းမြင်အောင်ကြည့်တဲ့မခိုင်းမလားခိုင်းလားဘာတတ်ဖို့ပါလေတဏ္ဍာတတ်ဖို့ဘာတတ်ဖို့တော့မင်းရဲ့တဏ္ဍာမှာတဏ္ဍာတရားလေးတွေသိသိကျင်းပါလေဆိုရင်တဲ့မင်းရဲ့တဏ္ဍာမှာဝရဏလေးတွေပေါ်လိမ့်မယ်တဲ့ဟုတ်ရဲ့လားအဲ့ဒီဝရဏလေးတွေကိုဟောတဲ့မင်းမမြဲတဲ့သဘောကိုမြင်အောင်ကြည့်တဲ့နော်ဘလို့ရမမြဲတဲ့သဘောမြင်အောင်ကြည့်ရမှာလဲဝရဏရဲ့မမြဲတဲ့သဘောမြင်အောင်ကြည့်ဝရဏတွေဖြစ်တယ်ဖြစ်ပြီးတော့ဘာဖြစ်တော့ပြတ်တတ်ပါလေဖြစ်ပြတ်ပါသစ္စာလေအဲ့ဒီဒုက္ခသစ္စာလေးကိုမင်းမြင်အောင်ကြည့်ဆိုတော့ဟောတရားမင်းပြည့်မြတ်စွာဘုရားအမိန့်ရှိတဲ့အတိုင်းပဲမကြည်ဘူးလားကြည့်အဲ့လိုကြည့်တဲ့အခါကျတော့ဝရဏလေးရဲ့ပြက်ကလေးကမမြင်ဘူးလားမြင်လားမြင်တယ်နော်ဝရဏရဲ့ပြက်ကပုဂ္ဂိုလ်သတ္တဝါရဲ့ပြက်ဟုတ်ရဲ့လားငါရဲ့ပြက်ကဟုတ်ရဲ့လားယောက်ျားမိန်းမရဲ့ပြက်ကဟုတ်ရဲ့လားတခြားလားသဘောတရားလေးရဲ့ပြက်လားအေးသဘောတရားလေးရဲ့ပြက်ဆိုတော့သောသောတော်ကမိမိကသနာဖြစ်တာဒီတခြားကြောင့်ဖြစ်တာလားပုဂ္ဂိုလ်သတ္တဝါငါဆိုတဲ့အမြင်နဲ့ဖြစ်တာလားဘောဂတ္တဝါဆိုတဲ့မြင်တဲ့တဏှာဖြစ်တယ်။ဟောရလား။ယောက်ျားမိန်းမဆိုတဲ့မြင်တဲ့တဏှာဖြစ်တယ်။သားဆိုတဲ့မြင်တဲ့တဏှာဖြစ်တယ်။သမီးဆိုတဲ့မြင်တဲ့လည်းပဲတဏှာလေးတွေမပြုံးလားဖြစ်လား။ပုဂ္ဂိုလ်တ္တဝါငါသရဘယောက်ျားမိန်းမဆိုတဲ့အမြင်နဲ့ဝေဒနာဖြစ်ပြီးတော့တခြားဖြစ်တာလားတဏှာဖြစ်တာလား။အခုတဲ့မြတ်စွာဘုရားကအဲ့ဒီဝေဒနာလေးရဲ့အပြည့်သဘောလေးမြင်အောင်ကြည့်လိုက်ပါဆိုတော့ဝေဒနာရဲ့အပြည့်ကိုမလိုဘူးလားတွေးသွားလား။ဝေဒနာရဲ့အပြည့်ကိုတွေးလိုက်ပြီဆိုတော့ပုဂ္ဂိုလ်တ္တဝါဖြစ်သေးလား။ပုဂ္ဂိုလ်တ ত্ত্ব ဝါဒရဲ့အမြင်လေးတွေရှိသေးလားယောက်ျားမိန်းမတွေအမြင်လေးတွေရှိသေးလားပုဂ္ဂိုလ်တ ত্ত্ব ဝါနဲ့ပြောင်းသွားတယ်ယောက်ျားမိန်းမလည်းပြောင်းသွားတယ်ဒီဘောင်ကရှိတယ်လေမပြောင်းဘူးလားပြောင်းသွားလားဟာပြောင်းသွားပြီဒီလိုမလားအဲဒီလိုပြောင်းသွားတဲ့အခါရဟတာပုဂ္ဂိုလ်တ ত্ত্ব ဝါမှမဟုတ်ပဲယောက်ျားမိန်းမမှမဟုတ်ပဲဒီဘောင်ကရှိတယ်မှမဟုတ်ပဲငါကောဟုတ်ရဲ့လားငါမဟုတ်တဲ့သဘောတရားလေးပြတ်သွားတာပဲဆိုတော့ဒီအပြည့်နဲ့ပတ်သက်လို့နှမျောစရာများရှိသေးလားငါပြတ်သွားတာဆိုရင်တော့နှမျောချင်နှမျောဟုတ်ရလားဒီမှာငါမဟုတ်တဲ့နန္ဒရားလေးပြတ်သွားတာဖြစ်လို့နှမျောစရာများရှိသေးလားအဲ့ဒီမှာပြတ်သွားတဲ့အတွက်စိတ်ဆင်းရဲစရာများရှိသေးလားအေးနှမျောစရာမရှိဘူးဆိုတာကတဏှာချုပ်တာပဲဘာချုပ်တာလဲစိတ်မဆင်းရဲဘူးဆိုတာကတခြားကဒေါသချုပ်တာလားဒါဝေဒနာလေးကဝေဒနာလေးပါပဲဝေဒနာလေးရဲ့ပြတ်ပါပဲလို့အမှန်တမ်းဒီကတော့ဟောအဝိဇ္ဇာကမချုပ်ဘူးလားချုပ်တာတခြားရှိလို့လားဝေဒနာရှိလို့လားတခြားမြင်အောင်ရှုတာလားဖြစ်ပြမြင်အောင်ရှုတာလားဖြစ်ပြကဗာတိစာတော့ဖြစ်ပြရဲ့ဒုက္ခသစ္စာဝရဏရဲ့ဖြစ်ပြဒုက္ခသစ္စာပါပဲလို့မြင်အောင်ရှုလိုက်တဲ့အခါကျတော့နော်အမှန်ကိုမှတ်တတ်ပြီးတော့ဝိညာဉ်ဆိုတဲ့ကိလေသာမသိဘူးလားသိလားအေးအဲ့ဒီဝရဏလေးတည်ငါလည်းမဟုတ်ဘူးသူလည်းမဟုတ်ဘူးယောက်ျားမိန်းမလည်းမဟုတ်ဘူးဒါသဘောတရားလေးပါပဲဆိုတော့အဲ့ဒီသဘောတရားလေးပြတ်သွားခြင်းတည်းဟုတ်တော့အကြောင်းနှစ်မျိုးစရာမရှိသေးလားတွေ့တာနေကြလို့သိလားမနှမြောဘူးမတွတာဘူးဆိုတာဘာကိလေသာချုပ်လို့ပါလေတဏှာကိလေသာဘာကိလေသာချုပ်လို့လဲအေးအဲ့ဒီလိုပြသခြင်းတည်းဟုသောအကြောင်းကြောင့်စိတ်ညစ်တဲ့သဘောများရှိသေးလားစိတ်မညစ်ဘူးဆိုတာဘာကိလေသာချုပ်သွားတာတော့ဒေါသကိလေသာဘာကိလေသာတော့အဲ့ဒါကြောင့်တရားမင်းတဲ့နော်မင်းဝေဒနာလေးပေါ်လာရင်ကဝေဒနာရဲ့သဘောဝေဒနာရဲ့အပြည့်သဘောကိုမင်းမြင်အောင်ကြည့်ပါလို့မခိုင်းမလားခိုင်းလားအဲ့ဒီလိုခိုင်းတော့ဝေဒနာရဲ့အပြည့်ကလေးမမြင်ဘူးလားမြင်လားဝရဏရဲ့အပြက်ကလေးမြင်သွားပြီဆိုရင်တဏှာလည်းချုပ်တယ်ဒေါသလည်းချုပ်တယ်အဝိဇ္ဇာကမချုပ်ဘူးလားချုပ် အဲဒီတော့မြတ်စွာဘုရားကပြောတယ်ဝိရာကနုပတ္တိတဲ့မင်းအဲ့လိုဖြစ်နေတဲ့အချိန်ကကာလမှာအဲ့ဒီဝေဒနာရဲ့သဘောတရားလေးနဲ့ပတ်သက်ပြီးတော့ယုတ်နာသဘောတရားလေးနဲ့ပတ်သက်ပြီးတော့မင်းပဲတော့မှရာဂတရားတဏှာတရားမဖြစ်တော့ဘူးတဲ့ဖြစ်သေးလားရာဂလေးမချုပ်ဘူးလားချုပ်သွားလားတဏှာလေးမချုပ်ဘူးလားချုပ်သွားလားတဏှာချုပ်တာနဲ့တပြိုင်တည်းအဝိဇ္ဇာကောင်မချုပ်ဘူးလားဒေါသကောင်မချုပ်ဘူးလားချုပ်သွားတာပဲဒီလိုမလားအဝိဇ္ဇာတရားချုပ်တာတဏှာတရားချုပ်တာဒေါသတရားချုပ်တာအဲ့ဒီတရားချုပ်တာဒီတရားသေးတာလားသမှုရိယသစ္စာသေးတာလားဒီတော့တဏှာချုပ်တာသမုဒယသစ္စာသေးတယ်ဒေါသချုပ်လဲသမုဒယသစ္စာသေးတယ်အဝိဇ္ဇာချုပ်လဲအဲ့ဒီတရားတွေချုပ်တာဥပါဒံတရားတွေကိုပေါ်ခွင့်ရသေးလားမရတော့သူလည်းမချုပ်ဘူးလားချုပ်တာသိချုပ်တာလည်းဗာသစ္စာသေးတော့သမုဒယသစ္စာသေးတာပဲဒီလိုမလားတဏှာတွေဥပါဒံတွေချုပ်သွားတော့ဟောကမ္မဘဝတွေကိုလာသေးလားသူကမချုပ်ဘူးလားချုပ်သွားလားသိချုပ်တာလည်းဗာသစ္စာသေးတော့အဲသမုဒယသစ္စာသေးတာပဲဒီလိုမလားအဲ့ဒီတော့အနိစ္စဒုမသေဝရတိမိဝရဏယပြက်ကိုမြင်အောင်ကြည့်ဝိရာကဒုမသေဝရတိဝရဏနဲ့ပတ်သက်ပြီးတော့သာယတမနေသက်တဲ့တဏမကျင်မနာဖြစ်တဲ့ဒေါသအမှားတမမြင်တဲ့အဝိဇ္ဇာအဲ့ဒီတရားလေးချက်အောင်မင်းမြင်အောင်ကြည့်ဒီလိုမဟုတ်လားအဲ့လိုကြည့်တဲ့အခါကျတော့နိရောဓဒုမသေဝရတိကိလေသာတရားဆိုတဲ့သမုဒယသစ္စာတရားလေးတွေအလုံးလုံးချက်သွားလိမ့်မယ်တဲ့ဘာတရားလေးချက်သွားမှလဲသမုဒယသစ္စာကိလေသာလေးတွေမချက်ဘူးလားချက်အဲ့ဒါကြောင့်သာပြီဆိုရင်နဲ့ပရိနိဒကဝိရတိပရိနိဒကနိမတိဝိရတိတဲ့သမုဒယသစ္စာလေးတွေအလိုလိုငြိမ်းသွားလိမ့်မယ်တဲ့ဘာသစ္စာငြိမ်းသွားမှလဲသမုဒယသစ္စာလေးတွေငြိမ်းပြီဆိုရင်ဘုန်းကြီးတို့ပရိသတ်တွေအကျောသမုဒယသစ္စာငြိမ်းပြီဆိုမှတော့အကျောဒုက္ခသစ္စာကိုမငြိမ်းဘူးလားငြိမ်းပါလားအကျောဒုက္ခငြိမ်းတာဒီတရားသာချမ်းသာရသွားတာလားချမ်းသာခြင်းရသွားတာပဲဒီလိုမလားအဲ့ဒီတော့ချမ်းသာခြင်းရသွားခြင်းပါလေဆိုရင်တခြားတရားမှလားသမုဒယသစ္စာတရားမှလားသမုဒယသစ္စာတရားဥဒေပြီပြောလိုက်တော့တခြားလားတဏှာတရားလားဒါကြောင့်မိတ္တနာကိုတန်ဒီလိုပြောရမလားဒုက္ခတွေချုပ်ခြင်းရင်ဘာကိုတရားမလဲတဏှာကိုတတ်အဲ့ဒီတဏှာတတ်ခြင်းပါလေဆိုရင်ဘာကိုရှုတရားမလဲအဝိဇ္ဇာကိုဝေဒနာကိုရှုတဘာရှုတရားမှလဲဝေဒနာရှုတတဲ့ဝေဒနာကလည်းပဲတခြားနဲ့တွဲပေါ်တာလားစိတ်နဲ့တွဲပေါ်တာလားဘာစိတ်ဒီပါလေမြင်စေ၊ကြားစေ၊နားစေ၊စားစေ၊ရနာကောင်းစေ၊ပြီးတော်စေ၊စိတ်ကနေမျိုးပါလေ။အေးအဲ့ဒီတော့မိမိရဲ့သန္ဓေမှာမြင်စေကလေးပေါ်လေရှုဒီလိုမလား။မြင်စေကလေးပေါ်လေရှုတဲ့အခါတော့မြင်စေကတခြားလားစိတ်လား။သူနဲ့တွဲပြီးတော့ပေါ်တာတခြားလားဝေဒနာလား။ဒီတော့ဝေဒနာလေးကိုခေါ်ရှုရမရောဘူးလားရောက်။ဒီတော့မြင်စေကိုသာရှုဝေဒနာရှုပြီးသားဖြစ်မယ်။ဟုတ်ရဲ့လား။ဝေဒနာသိကြရှုနေကြလို့သေးလား။ဒီတော့ဝေဒနာရှုခြင်းဘာကိုရှုရမလဲ။မြင်စေကိုရှုမြင်စေကိုရှုရင်ဝေဒနာလေးကိုရှုမှမရဘူးလားရောက်မြင်စေရဲ့ဖြစ်ပျက်ကိုမြင်ရင်ဝေဒနာရဲ့ဖြစ်ပျက်ကိုမမြင်ဘူးလားအဲဒီလိုပါပဲတဲ့ကြားစေကိုရှုကြားစေရဲ့ဖြစ်ပျက်ကိုမြင်ဘလို့ကိုမြင်မယ်ဝေဒနာရဲ့ဖြစ်ပျက်မြင်မယ်နာစေကိုရှုတဲ့အခါကျတော့လည်းပဲနာစေရဲ့ဖြစ်ပျက်မြင်ဘလို့ကိုမြင်မယ်ဝေဒနာဖြစ်ပျက်မြင်မယ်စားစေရဲ့ဖြစ်ပျက်မြင်ဘလို့ကိုမြင်မယ်ဝေဒနာဖြစ်ပျက်မြင်မယ်တွေးကြည့်စေရဲ့ဖြစ်ပျက်ကိုမြင်ရင်ဘလို့ကိုမြင်မယ်ဝေဒနာရဲ့ဖြစ်ပျက်ကိုမြင်မယ်နောက်ဆုံးတွေးတော်စိတ်ကိုရှုတဲ့အခါမှာလည်းပဲတွေးတော်စိတ်ရဲ့ဖြစ်ပျက်ကိုမြင်ရင်ဘယ်လိုကိုမြင်မှလဲဝေဒနာရဲ့ဖြစ်ပျက်ကိုမမြင်ဘူးလားမြင်မှလားဝေဒနာဖြစ်ပျက်ကဘာတိစ္ဆာဒုက္ခတိစ္ဆာရှုတဲ့ဉာဏ်ကဘာတိစ္ဆာမဂ္ဂတိစ္ဆာဒီလိုမလားအဲ့ဒီမဂ္ဂတိစ္ဆာလေးနဲ့အဲ့ဒီဝေဒနာရဲ့ဖြစ်ပျက်ကလေးတွေကိုရှုတယ်ရှုတဲ့အခါကျတော့ဖြစ်ပျက်ကလေးတွေမြင်လာပြီဆိုရင်တဏှာကိလေသာလေးပေါပွားခွင့်ရသေးလားဒေါသကိလေသာဖြစ်ခွင့်ရသေးလားအဝိဇ္ဇာကိလေသာဖြစ်ခွင့်ရသေးလားကိလေသာလေးတွေမသိဘူးလားသိလားကိလေသာသေးတာကဘာသစ္စာသေးတော့သမုဒယသစ္စာသေးတာနော်သဘောပေါက်ရလားပြန်ပြောဝေဒနာသည်ဘလူနဲ့တွဲဖြစ်တော့စိတ်နဲ့တွဲဖြစ်တယ်ဘလူနဲ့တွဲဖြစ်တော့ဒီတော့စိတ်ကိုရှင်းရင်ဝေဒနာကိုရှင်းရမရဘူးလားရောက်မလားစိတ်ကလေးစိတ်ရဲ့ဖြစ်ပျက်ကိုမြင်ရင်ဘလူရဲ့ဖြစ်ပျက်ကိုလည်းမြင်ပါလေအဲဝေဒနာရဲ့ဖြစ်ပျက်ကိုမြင်တော့ဝေဒနာရဲ့ဖြစ်ပျက်ကဘာသစ္စာရှုတဲ့ဉာဏ်ကဘာသစ္စာအဲဒီတော့မဂ္ဂသစ္စာလေးပေါ်တဲ့အခါကျတော့ကိလေသာလေးတွေပေါ်သေးလား။ဘာကိလေသာတွေချုပ်တော့တဏှာကိလေသာရဲ့ဒေါသကိလေသာရဲ့မောဟကိလေသာရဲ့မချုပ်ဘူးလားချုပ်။အဲဒီကိလေသာလေးတွေချုပ်သွားတာဒီဘာသစ္စာတွေသွားတာတော့သမုဒယသစ္စာကြောင့်သိမ်းသွားပြီ။ဒီလိုမလား။သမုဒယသစ္စာကြောင့်သိမ်းသွားပြီဆိုရင်အနာဂတ်မှာဇောဒုက္ခသစ္စာကိုမငြိမ်းဘူးလားငြိမ်း။အဲဒါကြောင့်ဒုက္ခငြိမ်းခြင်းရင်ဝရဏကိုရှု။ဒါပြောရမလား။မြတ်စွာဘုရားကလည်းလူရင်းချော်လိုက်တော့ပါတယ်လေဒုက္ခငြိမ်းခြင်းဝေဒနာကိုရှုဝ ဝရဏချင်းရင်ဗာငင်းပါလေဒုက္ခငင်းပါလိမ့်မယ်လို့အဲဒီလိုသဘောပေါက်ပြီးတော့မိမတို့ရဲ့ဒါနမှာရှိတဲ့အကျိုးဒုက္ခသစ္စာလေးတွေဩနာသေးတဲ့ဒုက္ခသစ္စာလေးတွေဖြစ်ပြတဲ့ဒုက္ခသစ္စာလေးတွေရောက်နိုင်ခန္ဓာဆိုတဲ့ဒုက္ခသစ္စာလေးတွေအဲဒီဒုက္ခသစ္စာတွေအားလုံးချုပ်ချင်းပါလေဆိုရင်ဘာရှိရပါလဲဝရဏကိုရှိပါလို့ခေါ်တော့အခုနောက်တော့ကသုလတနာသင်္ခေယသုတ္တမမြတ်စွာဘုရားပေးခဲ့တဲ့ဤကိုနမူနာထားပြီးတော့မိမိတို့လည်းပဲဒီတိုင်းရှိသွားကြမယ်ဆိုရင်ဒုက္ခလေးတွေမငြိမ်းဘူးလားငြိမ်းပါလားအဲဒါကြောင့်ဒုက္ခခတ်သိငြိမ်းရပြီတဲ့နိဗ္ဗာန်ချမ်းသာရခြင်းပါလေဆိုရင်ဝေဒနာလေးတွေပေါ်တိုင်းပေါ်တိုင်းဖြစ်ဖြစ်မြောင်ကြည့်ပါဖြစ်ဖြစ်မောအောင်ကြည့်ပါဖြစ်ဖြစ်ဆုံးအောင်ကြည့်ပါလို့တန်တုံးရင်းနဲ့ကဲသားတို့ခေါ်လိုက်ကြအေးကျမချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုနိလသဘောတည်နေအောင်ပြည့်စုံစောင့်ရှောက်ထောက်ပံ့နေသောသာသနာပြုပုဂ္ဂိုလ်လူပုဂ္ဂိုလ်များများဖြစ်ကြပါစေ။